Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ25ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မဧသနာကျော်ပါရှင်ထိုင်းနိုင်ငံနဲ့ကဲ့ရဲ့မလေးရှားနယ်စပ်မှာရွှေပြောင်းအလုပ်သမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူသေးအလောင်းပေါင်း139လောက်မြုပ်ထားတဲ့နေရာကိုရှာတွေ့ခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါတယ်ရှင်ဒူဘိုင်းကိုမိုင်းငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပေါ်ကတချို့အပိုင်းတွေပေါ်မှာအမေရိကန်ထောက်လှမ်းရေးလေရင်ဖြတ်ပြီးတော့ပြန်တန်းတယ်ဆိုပြီးတော့ဒီကနေ့ပဲတရုတ်ကမချေမနှက်နဲ့ကန့်ကွက်ပြောသွားခဲ့ပါတယ်ဒီလိုမျိုးဒေတာရင်းသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ဒီညပိုင်းမှာပြောပြဖို့ရှိပါတယ်မတ်သိငရေ
ကောင်းပါပြီရှင်မြန်မာဘက်ကကဲတင်လိုက်ရတဲ့လှေစည်းပြေဒုက္ခတွေတွေနေရာရင်းပြန်နိုင်ဖို့နိုင်ငံသားစီးစစ်ရေးလုပ်ငန်းတွေစတင်နေပြီဆိုတဲ့အကြောင်းကိုသတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာပ
ါနိုင်ငံသားဟိုမုတ်စီးစစ်တဲ့ form တွေကိုသူတို့စပြီးတော့ဖြည့်နေပါတယ်ဖြည့်နေပြီးလို့ရှိရင်သူတို့ကအဲ့နိုင်ငံသားစီးစစ်တဲ့ဟလာဟိုသူနိုင်ငံသားတွေ
ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ချော်ပါရှင်တစ်ဆက်ထဲမှာပဲလူမောင်ခိုစခန်းတွေအမြင့်ပြတ်သွားပြီလို့ထိုင်းဘက်ကပြောဆိုလိုက်တဲ့အကြောင်းနောက်လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစည်ရင်ဒုတိယအကြိမ်ထပ်ပြီးကြေညာလိုက်တဲ့အကြောင်းတွေကိုဒီညပိုင်းမှာတင်ပြပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလှနဲ့အတူသူယုံကြည်ရတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင်။
ထိုင်းနိုင်ငံနဲ့ကဲ့ရဲ့မလေးရှားနယ်စပ်မှာရွှေပြောင်းအလုပ်သမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူသေးအလောင်းပေါင်း139လောက်မြုပ်ထားတဲ့နေရာကိုရှာတွေ့ခဲ့တဲ့အကြောင်းမလေးရှားရဲချုပ်ကပြောပါရည်။တချို့နေရာတွေမှာအလောင်းတစ်လောင်းထက်မနည်းကိုတစ်နေရာထဲမှာမြုပ်ထားတယ်လို့ဆိုပါရည်။လူမောင်ခိုကူးစခန်းတွေလို့ယူဆရတဲ့နေရာ28ခုမှာဒီလူသေးအလောင်းတွေမြုပ်ထားခဲ့တာကိုတွေ့ခဲ့ရကြောင်းနိုင်ငံတော်ရဲချုပ်ခါလစ်အဘူဘကာကပြောသွားတာပါ။ဒီစခန်းတစ်ခုချင်းစီမှာလူ20ကနေပြီးတော့300လောက်ထိရှိခဲ့ပုံရတယ်လို့လည်းသူကပြောပါတယ်။အလောင်းတိုးတဲ့အဖွဲ့တွေကဒီအလောင်းတွေကိုဖော်ထုတ်ပြီးတော့ခွဲစိတ်စစ်ဆေးမှုတွေလုပ်သွားမယ်လို့ရဲချုပ်ဘာကာကဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးတော့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလူတွေထောင်ပေါင်းများစွာခိုးဝင်မှုတွေနဲ့အတူအရှေ့တောင်အာရှဒေသကလူသားမျိုးနွယ်ပေါ်မှာထိခိုက်ရတဲ့အကျက်တဲနဲ့ရင်ဆိုင်နေရတာပါ။ရွှေပြောင်းဝင်ရောက်သူအများစုကတော့သူတို့တိုင်းပြည်တွေမှာဆင်းရဲမွဲတေမှုတွေနဲ့ဖိနှိပ်မှုတွေကနေလွတ်မြောက်ဖို့ကြိုးစားရင်းနဲ့အခုလိုမျိုးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတာဖြစ်ပါတယ်ရှင်
။ထိုင်းမလေးရှားနေဆက်နာကတောတောင်တွေထဲမှာလူမောင်ခိုစခန်းခုနှစ်ခုကိုတလားကြာလောက်ရှာဖွေနေနေခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းမှာနောက်ထပ်လူမောင်ခိုစခန်းတွေမရှိတော့ဘူးလို့ထိုင်းရဲတွေကတင်းလာဒီကနေ့မှပြောပါတယ်။နေဆက်မှာအလောင်းတွေမြှုပ်နှံထားတဲ့နေရာ140နီးပါးနောက်ထပ်ရှာတွေ့ခဲ့တယ်လို့မလေးရှားရဲတွေကသတင်းထုတ်ပြန်ပြီးနိုင်ယူပိုင်းအကြမှာပဲထိုင်းရဲကအခုလိုပြောလိုက်တာပါ။ဒီလအစောပိုင်းတုန်းကလူကုန်ကူးခံရတယ်လို့ယူဆရတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားရုပ်အလောင်း36လောင်းကိုထိုင်းတောင်ပိုင်းဆုံကလခရင်မှာရှာတွေ့ခဲ့တာပါ။အဲ့ဒီတဲက26လောင်းကိုတော့လူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့မလေးရှားနယ်စပ်နဲ့အနီးဆုံးတောနယ်စခန်းထဲမှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဒီလိုရှာတွေ့ခဲ့ရကထိုင်းနိုင်ငံတွင်လူမောင်ခိုဂိုင်းတွေပေါ်နှိမ်နှင်းမှုတွေဆလာရပြီးဘင်္ဂလားဒေ့ရှ်ပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်ထဲမှာလူကုန်ကူးသူတွေဆွန့်သွားတဲ့ထောင်ချီတဲ့နိုင်ငံရွှေပြောင်းလူသူတွေကိုတွေ့လာရတာကြောင့်ဒေသတွင်းမှာအကျက်တဲတစ်ခုဖြစ်ရင်ဆိုင်လာရတာဖြစ်ပါတယ်။
ဒူဘိုင်းကိုမိုင်းငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပေါ်ကတချို့အပိုင်းတွေတော့မှာအမေရိကန်ထောက်လှမ်းရေးလေရင်ဖြတ်ပြီးတော့ပြန်တန်းတယ်ဆိုပြီးတော့ဒီကနေ့ပဲတရုတ်ကမချေမနှက်နဲ့ကန့်ကွက်ပြောကြားသွားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောရေးဆိုခွင့်ရှိသူဟွာချူရင်ကပြောသွားတာဖြစ်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့မှားရွေးနေတဲ့လုပ်ရက်တွေကိုပြင်ဆင်မှာတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးလဲတာဝန်မဲ့ပြောဆိုမှုတွေလုပ်ရက်တွေကိုရှောင်ကြဉ်မှာလို့လည်းပြောသွားပါတယ်။အမေရိကန်ထောက်လှမ်းရေးလေရင်ဟာတရုတ်တို့မြေဖို့နေတဲ့ကျွန်းတွေပေါ်ဖြတ်ပြီးပြန်တန်းတာဖြစ်ပါတယ်။အမေရိကန်အစိုးရကတော့ဒီပြန်တန်းမှုတွေဟာလုံးဝမှားယွင်းတဲ့လုပ်ရမဟုတ်ဘူးလို့ပြောပြီးတော့တရုတ်ကတော့ဒါဟာသူတို့ပိုင်ကျွန်းတွေနဲ့တန်နာကြောက်တန်းတွေရဲ့လုံခြုံရေးကိုအနှောက်အယှက်ဖြစ်တယ်လို့ပြောပါတယ်။ဒီလူလုကျွန်းတွေတိဆောက်နေတဲ့ကိစ္စကိုရပ်ပစ်ဖို့အမေရိကန်ပြည်အောင်စုကတောင်းဆိုနေတာကိုတော့မရပ်ပစ်ရင်တော့ဒီတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ကြားတေချာပေါက်ဆစ်ဖြစ်နိုင်တယ်လို့တရုတ်အစိုးရကွန်မြူနတီပါတီရဲ့အာဘော်ဒီကနေ့တော့ Global Times သတင်းဆောင်မှာပြောထားပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့နယ်ဆင်ဂျီဘုံတဝိုက်မှာ 9.5 ပြင်းအားရှိတဲ့ငလျင်ဒီကနေ့လှုပ်ခတ်တာကြောင့်အဆောက်အဦတွေလှုပ်ရမ်းသွားပြီးပြေးဆွဲနေတဲ့ယထားတွေခိတ္တယထားခဲ့ရပေမဲ့ထိခိုက်ဒဏ်ရာနဲ့အပျက်အစီးတွေတော့မရှိခဲ့ပါဘူး။ငလျင်ရောက်မြို့တော်တိုကျိုမှာမိုးမျောတိုက်ကြီးတွေလှုပ်ရမ်းခဲ့သလိုကြိုတင်ကာကွယ်မှုစနစ်အရယထားတွေရုတ်တရက်ရပ်သွားပြီးနောက်ယထားလမ်းတွေကိုစစ်ဆေးအပြီး10မိနစ်အတွင်းမှာပဲယထားတွေပြန်လည်ပြေးဆွဲခဲ့ပါတယ်။အဲဒီနောက်တိုကျိုမြို့ဟာနေ့စဉ်ပုံမှန်အတိုင်းပဲဆက်ဖြစ်သွားပါတယ်။ဂျပန်နိုင်ငံဟာကမ္ဘာပေါ်မှာငလျင်အလို့ဆုံးနိုင်ငံတွေထဲမှာပါဝင်ပြီးကြိုတင်ကာကွယ်မှုအကောင်းဆုံးလုပ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒေသဆန်တော်ကြီးနေ့လည်ကင်း2:00ခွဲလောက်မှာတိုကျိုတစ်မြို့လုံးကိုငလျင်လှုပ်သွားတာဖြစ်ပြီးအနီးအနားမှာရှိတဲ့အီဘာရာကီတိုချီကီနဲ့ဆိုင်တမဂူမခရိုင်တွေမှာလည်းလှုပ်ခတ်ခဲ့တာပါ။တိုကျိုမြို့အနောက်မြောက်ဘက်ဆိုင်တမမြို့ကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလျင်ဟာမြေအောက်35မိုင်အကွာကနေလှုပ်သွားတာဖြစ်တယ်လို့ဂျပန်မိုးလေဝသအေဂျင်စီကပြောပါတယ်။ငလျင်ကြောင့်နျူကလ িয়ার ဆက်ရုံတွေဘာမှထိခိုက်မှုမရှိသလိုလျှက်စစ်ဒါအားဖြင့်စနစ်ပြတ်တောက်သွားတာမျိုးမရှိဘူးလို့တိုကျိုတက်ပ်ကိုကုမ္ပဏီကပြောပါတယ
်။ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဖြူအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အီရတ်နိုင်ငံမှာ IS Islamic ဆွေးနွေးကြော်တွေတင်ယူထားတဲ့ရမာဒီမြို့ကိုသတင်းပတ်မကူးခင်ရပိုင်းအတွင်းမှာပြန်ပြီးတော့တင်ပိုက်နိုင်မယ်လို့အီရတ်ဝန်ကြီးချုပ် Haider El Abadi ကပြောကြောင်း BBC ဗြိတိသျှရုပ်သံကသတင်းဖော်ပြပါတယ်။ရမာဒီမြို့ကို IS တွေဝင်သိမ်းတော့အစိုးရတပ်တွေထွက်ပြေးရတယ်ဆိုတာ BBC နဲ့တွေ့ဆုံမေးမြန်းခန်းမှာအီရတ်ခေါင်းဆောင်ကဝန်ခံသွားပါတယ်။အဲလိုမျိုးအီရတ်အစိုးရတပ်တွေပြေးရှောင်ရတဲ့အခြေအနေကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကသူ့ရဲ့အဆို IS ကိုအနိုင်တိုက်မဲ့အီရတ်အစိုးရရဲ့စိတ်သက်ဆိုတာကိုမေးခွန်းထုတ်သွားပါရည်။ဒါမှလည်းမစ္စတာအယ်ဘာဒီကတော့သူ့ရဲ့အစိုးရတပ်တွေကမြို့ကိုရပ်ပိုင်းအတွင်းမှာပြန်သိမ်းယူနိုင်မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းပြောပါရည်။သူကမြို့တော်ရဲ့လုံခြုံရေးကိုစိတ်ပူကြောင်းလည်းပြောသွားတာပါ။မြို့တော်အနောက်ဘက်ကီလို120အကွာအထိ IS စစ်သွေးကြွတွေတက်လာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုတက်လှန်ထားရတယ်လို့အယ်ဟာရူသတင်းဌာနက VOA ကိုပြောပါတယ်။ရမာဒီမြို့ကဒုက္ခသည်ထောင်ပေါင်းချီလဲဗိတ်တဲမြို့ဘက်ကိုထွက်ပြေးလာပြီးတော့အစိုးရကတော့လူအရေးတွေကိုစီစစ်ပြီးတော့လက်ခံနေပါတယ်။စစ်သေးကြွတွေကအဲ့ဒီဒုက္ခသည်တွေထဲမှာရောပါလာပြီးတော့အတွင်းကနေထိုးပေါက်မှာစိုးလို့လို့ပြောပါတယ်။ရမာဒီမြို့ကိုတိန်းတုံးကလည်း IS တွေကအဲ့ဒီနီလန်ကိုအုံပြုခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။တနင်္ဂနွေနေ့တုန်းကတော့ American အစစ်မြစ်အရာရှိတွေကဒီ IS စစ်သေးကြွတွေကိုနှိမ်နှင်းရင်မှာ IRA အစိုးရဘက်ကဘလောက်စိတ်သက်ပြင်းထန်ခိုင်မာမှုရှိလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြတာပါ။ဒါကို IRA အစိုးရကပြင်းပြင်းထန်ထန်တုံ့ပြန်ပြီးတော့သမ္မတ Obama ရဲ့ IS တိုက်ဖျက်ရေးအစီအစဉ်နဲ့ပတ်သက်တဲ့ဗျူဟာပေါ်မှာလည်းမေးခွန်းတွေထွက်ပေါ်နေပါတယ်ရှင်။
ဆီးရီးယားနိုင်ငံအလယ်ပိုင်းပါမီရာမြို့ကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးအစိုးရတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှု15ခုပြုလုပ်ခဲ့တယ်လို့တက်ကြွလူရှားသူတွေကပြောပါတယ်။သူတို့ဦးတည်တိုက်ခိုက်တဲ့နေရာတွေထဲမှာစစ်ထောက်လမ်းရေးအဆောက်အအုံနဲ့ဆေးရုံတစ်ခုလည်းပါဝင်တယ်လို့နိုင်ငံထဲမှာရှိတဲ့သူစီကသတင်းယူပြီးဆီးရီးယားနိုင်ငံရဲ့အကြမ်းဖက်မှုတွေကိုစောင့်ကြည့်နေတဲ့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။သမိုင်းဝင်ပါမီရာမျိုးကို IS အဖွဲ့ကအရင်တစ်ပတ်ကဝင်ပြီးသိမ်းပိုက်လိုက်တာပါစစ်သွေးကြွတွေဟာကလေးတွေသူနာပြုတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေအပါအဝင်အကျဉ်းသားအဖြစ်ဖမ်းဆီးထားတဲ့လူပေါင်း600ကျော်တဲ့က218ဦးကိုတပ်ပစ်ခဲ့တယ်လို့ Syria စောင့်ကြည့်အဖွဲ့ကပြောပါတယ်အဲ့ဒီတွေကတချို့ကိုခေါင်းဖြတ်တက်ခဲ့ပြီးကျန်တဲ့သူတွေကိုတော့တနက်နဲ့ပြင်းရင်ပြစ်ဒါမှမဟုတ်ဒါနဲ့ထိုးတက်ခဲ့တာဖြစ်တယ်လို့စောင့်ကြည့်အဖွဲ့ညွန်ကြားရေးမှူးရာမီရာမန်ကပြောပါတယ် IS တွေကသူတို့တတ်တာဒါမှမဟုတ်ဖမ်းဆီးထားတဲ့သူတွေဟာအစိုးရရဲ့လူတွေဖြစ်တယ်လို့စွပ်စွဲကြောင်းစီးရီးယားစောင့်ကြည့်ဖွဲ့ကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အရာရှိတွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာကျောင်းနိုင်ငံကိုတွားပြီးတော့အာဖဂန်အစိုးရကိုယ်စားလှယ်တွေနဲ့ငြိမ်းချမ်းရေးသွားဆွေးနွေးခဲ့တယ်ဆိုတဲ့သတင်းကိုတာလီဘန်တွေကညှင်းဆိုလိုက်ပါတယ်။နှစ်ရက်တာဆွေးနွေးပွဲကိုကျောင်းနိုင်ငံမြောက်ပိုင်းဦးရမ်ချီမှာကျင်းပပြီးတော့တာလီဘန်ကိုယ်စားလှယ်၄ဦးဟာအာဖဂန်အစိုးရရဲ့ထိတ်တန့်ငြိမ်းချမ်းရေးကောင်စီအစိုးရအရာရှိတွေနဲ့မျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတယ်လို့သတင်းထွက်လာတာပါ။တာလီဘန်ပြောရေးဆိုခွင့်ရှိသူဇဗီဟူလာမူဂျာဟစ်ကဒီကောလဟာလာမမှန်မှုဆိုတာကိုအတိအကျညင်းကျင်ပါလေအစိုးရကဒီလိုဝါဒဖြန့်ပြီးတော့တကြွမှုမရှိတဲ့သူတို့ရဲ့တပ်သားတွေပြန်ပြော့စိတ်သက်တကြွလာအောင်ပြုလုပ်တာဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူကပြောသွားပါတယ် The Wall Street Journal မှာဖော်ပြထားတာကတော့သူတို့ရဲ့ဆွေးနွေးပွဲကိုတရုတ်အစိုးရကဥဆောင်ဦးရဲ့လုပ်ပေးပြီးတော့တာလီဘန်တွေနဲ့အာဖဂန်အစိုးရတို့ကြားမှာငြင်းငြင်းရေးဆွေးနွေးကြဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာကိုအရင်ပြောကြည့်ဖို့တာပါကစ္စတန်ထောက်လှမ်းရေး ISI ကအစီအစဉ်ပေးတယ်လို့ဆိုပါတယ်သိပြီးတော့တည်ငြိမ်မှုမရှိတဲ့အရှင်ကျန်းပြည်နယ်မြို့တော် UMC မှာမေ19နဲ့20မှာကျင်းပတဲ့အစည်းအဝေးတွေကိုတရုတ်နဲ့ ISI အရာရှိတွေလည်းတက်ရောက်ခဲ့ကြတယ်လို့သတင်းထဲမှာပြောထားပါတယ်ရှင်
။စစ်မှုထမ်းစဉ်အတွင်းကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ကျင်းပလေးရှိတဲ့ Memorial Day လို့ခေါ်တဲ့အောက်မေ့ပွဲနေ့အခမ်းအနားကိုဒီကနေ့တနင်္လာနေ့မှာအမေရိကန်ပြည်သူတွေဆင်နွှဲဖို့ရှိပါတယ်။နိုင်ငံတော်မှာရှိတဲ့တချို့တွေကစစ်ပွဲတွေမှာကြာဆုံးသွားတဲ့သူတွေအတွက်ပရိသတ်တွေရှောက်တာမျိုးချစ်စိတ်သက်တက်ကြွတဲ့တေဂီတာဖြော်ပြပွဲတွေနဲ့အခမ်းအနားတွေလုပ်ပြီးဆင်နွှဲကြမယ်တချိန်တည်းမှာပဲစစ်မှုထမ်းနေနေစဉ်ကြာဆုံးသွားသူတွေရဲ့မိသားစုတွေကလည်းတိတ်ဆိတ်အောင်မေ့သတိရဂုဏ်ပြုသွားကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့ကမော်တော်ဆိုင်ကယ်စီးသူတွေထောင်နဲ့ချီဝါရှင်တန်မြို့တော်ထဲမှာဆိုင်ကယ်တွေနဲ့လှည့်လည်စီးနင်းခဲ့ပြီးစစ်တုပ်ပန်းတွေနဲ့တိုက်ပွဲမှာပျောက်ဆုံးနေသူတွေအတွက်သတိရကြဖို့စူဝေးကြပါတယ်။သမရဥပမာကတော့သူ့ရဲ့မိခွန်းထဲမှာဒီအောင်မေ့ပွဲအခမ်းအနားအဖြစ်နဲ့စစ်ပွဲတွေမှာတိုင်းပြည်အတွက်ဆွန့်လွတ်သွားသူတွေကိုဂုဏ်ပြုပြောဆိုသွားပါတယ်
ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိတ်တန့်ရောက်မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရခိုင်ပြည်နယ်ထဲမှာမြန်မာရေတပ်ကကဲတင်ထားတဲ့လေစီးပြေဒုက္ခသည်200ကျော်တို့ကိုဘင်္ဂလားဒေ့ရှ်တန်ယုံကနိုင်ငံသားစီစဉ်နေပြီးမကြခင်ပြန်လည်လက်ခံဖို့ရှိတယ်လို့မြန်မာအစိုးရကအကြောင်းပြန်ထားပါတယ်ဒီကနေ့မှလည်းမောင်တော်မြို့နယ်အလဲတန်ကျော်ကျေးရွာမှာရှိနေတဲ့လေစီးပြေဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နီးတဲ့တောင်ဖြိုလက်ဝဲမြို့နယ်တွေကိုရွှေ့ပြောင်းပြီးဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနကပြောပါရယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားလေစီးပြေဒုက္ခသည်အရေးညှိနှိုင်းဆောင်ရွက်မှုအခြေအနေတွေကိုနားဆင်ကြရအောင်ပါရှင်ပြီးခဲ့တဲ့သတင်းဘက်ကရခိုင်ပြည်နယ်မောင်တော်မြို့နယ်နီးပင်လယ်ပြင်မှာတွေ့ရတဲ့လေနှစ်စင်းကိုမြန်မာရေတပ်ကစစ်ဆေးတာမှာထိုင်းနဲ့မလေးရှားနိုင်ငံတို့စီဥတီသွားနေတဲ့လေစီးပြေ200ကျော်တို့ကိုတွေ့ရှိကဲတင်ခဲ့တာဖြစ်ပါတယ်။အခုတော့ဒီလေစီးပြေဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကသူတို့နိုင်ငံသားတွေဟုတ်မဟုတ်စတင်စစ်ဆေးနေပြီးနိုင်ငံသားတွေဖြစ်ရင်ပြန်လည်ခေါ်ယူဖို့အစင်းနဲ့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်
။နိုင်ငံသားဟုတ်မဟုတ်စစ်ဆေးတဲ့ form တွေကိုသူတို့စပြီးတော့ဖြည့်နေပါပြီ။ဖြည့်နေပြီးလို့ရှိရင်သူတို့ကအဲ့နိုင်ငံသားစစ်ဆေးတဲ့အလားဟိုတို့နိုင်ငံသားတွေဟိုစစ်စစ်ပြီးလို့ရှိရင်တို့ဟိုဘက်ကပြန်ခေါ်ဖို့ကတော့တို့အဆင်မြင့်ရှိတယ်လို့တို့ပြောပါတယ်အဲ့တော့တို့အနေနဲ့ကတော့ဒီနိုင်ငံသားတို့ဘင်္ဂလားဒေ့ရှ်နိုင်ငံသားနော်ဆိုတော့ကျွန်တော်တို့လို့တို့ပဲပေါ့လေဟိုနိုင်ငံတို့နိုင်ငံသားဟိုမဟုတ်ဆိုတာကိုတို့ဒီကိုရီးယားဆွေးနွေးကိုတို့ယူပြီးတော့အဲ့ဒါတို့ဟိုဒီတည့်ခဲတော့ပတိယူပေါ့နော်လူမရဆိုတော့ဒီနေ့ရောက်တော့ကြာမလားတော့လောက်ကြာမလားမသိပါဘူးအဲ့ဒါတွေတို့ဖြည့်ပြီးတော့တို့လုပ်နေပါပြီစပြီးလုပ်နေပါပြီ
နိုင်ငံသားစီစီရေးလုပ်ငန်းထွေကိုတော့ရန်ကုန်ခြေစိုက်ဘင်္ဂလားဒေ့ရှ်တန်ယုံကတပ်မှုကြီးဦးဆောင်တဲ့အဖွဲ့ဝင်၈ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကစောင့်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့ကစပြီးအဖွဲ့ဝင်၆ဦးပါဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလေစီးပြေဒုက္ခသည်တွေကိုနိုင်ငံသားစီစီရေးပုံစံတွေဖြည့်ပေးနေပါတယ်။လေစီးပြေဒုက္ခသည်208ဦးတို့ကိုလည်းတနင်္လာနေ့မှာပဲမောင်တော်မြို့နယ်အလဲတန်ကျော်ကျေးရွာကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပြီးနှီးတဲ့တောင်ဖြိုလက်ဝဲမြို့ကိုပြောင်းရွှေ့ပြီးလဲဖြစ်ပါတယ်။လေစီးပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်စီစစ်မှုကိုတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးမြန်မာလူဝင်မှုကြီးကြပ်ရေးဘက်ကအခုအညီပေးဖို့ကံလန်းထားတယ်လို့လည်းနိုင်ငံသားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်ဒုက္ခသည်တွေနိုင်ငံသားစီစစ်မှုလုပ်ငန်းမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကတော့မပါဝင်ပါဘူးဒါပေမဲ့လည်းအခုနောက်ပိုင်းနိုင်ငံတကာသတင်းတွေမှာရောနိုင်ငံတကာရဲ့ပြောဆိုချက်တွေမှာပါမလေးရှားနဲ့ထိုင်းနိုင်ငံဘက်ကိုဥတီထွက်ပြေးကြတဲ့လေစီးပြေးဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြစ်တယ်ဆိုတာကိုလက်ခံလာတာကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားရောကြလာတယ်လို့လည်းမြန်မာနိုင်ငံသားရေးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ
်ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံကဒီဟာဒီလိုအလားအတူလိုက်ပုံတိုင်းမဖြစ်ဘူးဆိုတာကျွန်တော်တောက်လျှောက်ပြောပြတာပေါ့လေဒါတော့လည်းနိုင်ငံတကာမီဒီယာကအလားဒီအရာမြန်မာနိုင်ငံကအလား source ဖြစ်တယ်ဆိုပြီးတော့ပြောကြတာတွေရှိပါတယ်အဲ့တော့ဟိုအခုကတော့ဟိုအားလုံးကတော့လက်တွေ့ကြည့်ကြတာပေါ့လေဒီအများစုကကျွန်တော်ရှိရထက်တာမဟုတ်ဘူးဆိုတာကိုအများစုကြည့်သွားတဲ့အတွက်ဒါမှန်မှန်ကန်ကန်ကျွန်တော်တို့ဟိုဒီဟိုအခြေအနေကိုရှုမြင်နေเนาะရှုမြင်နေတဲ့အတွက်ကျွန်တော်တို့ကတော့ဟလာ release ဖြစ်တာပေါ့လေဒီနေ့တော့ဟို နိုင်ငံတကာရဲ့ဒါပြည်အပေးမှုကနေပြီးတော့ကျွန်တော်တို့ရော့လာတဲ့လို့ပဲပြောလို့ရတာပေါ့လေ
ဒီအပိုင်းအတွင်းမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီဥတီထွက်ပြေးကြသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတာကိုမလေးရှားနိုင်ငံဘက်မှာထပ်ပြီးတွေ့ခဲ့တာမှာတော့မလေးရှားနိုင်ငံဘက်ကပူးပေါင်းစစ်ဆေးပေးဖို့မြန်မာဘက်ကိုကန့်လန့်ထားတာမရှိသေးတဲ့အကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်နိုင်ငံကမှာဟိုးလေးတကျော်ဖြစ်နေတဲ့လေးစည်းဘေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလဲအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစား권ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နည်းလမ်းတွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလမ်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါ रे ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်ရဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးပြောပြပေးချင်ပါတယ်။လူမှောင်ခိုသူတွေတမားရီရဲ့စခန်းတွေကိုအပြည့်အတန်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာလိုက်တဲ့အပေါ်ရွှေပြောင်းအလုပ်သမားကြီးလှုပ်ရှားနေသူတွေကကြိုဆိုပါတယ်။ဒါပေမဲ့လည်းလက်တလုံးနိုင်ငံတကာအတိုင်းအဝန်းကအာရုံစိုက်နေကြတဲ့လေစည်းပြေးသူတွေအရေးတာမကဒေသရင်းနိုင်ငံတွေမှာတန်းနဲ့ချီရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေအရေးကိစ္စကိုပါမျက်ခြေမပြတ်ဖြေရှင်းဖို့လိုတယ်လို့လည်းသတိပေးလိုက်ကြပါတယ်အပြည့်အစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်လူမောင်ခုံမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘက်ကအခုလိုနှိမ်နင်းတဲ့အတွက်ရွှေပြောင်းအလုပ်သမားကြီးလှုပ်ရှားနေသူတွေကကြိုဆိုခဲ့ပေမဲ့တန်းနဲ့ချီရှိတဲ့အလုပ်သမားတွေရဲ့အခွင့်အရေးတွေနဲ့အလုပ်ကင်ရှာဖွေဖို့အတွက်လာတဲ့ရွှေပြောင်းလုပ်သားတွေလူကုန်ကူးခံရမှုတွေကိုလည်းအာရုံစိုက်ဖို့လိုတယ်ဆိုပြီးထောက်ပြပြောဆိုမှုတွေလည်းရှိနေတာပါထိုင်းနိုင်ငံတောင်ပိုင်းကရွှေပြောင်းအလုပ်သမားကြီးလှုပ်ဆောင်နေတဲ့ FAD အဖွဲ့ကကိုမင်းဦးကတော့ထိုင်းနိုင်ငံအနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကျော်ကတည်းကအခုလိုမျိုးအရေးယူဆောင်ရွက်မယ်ဆိုရင်ဒီအခြေအနေထိဖြစ်စရာမရှိဘူးလို့ဆိုပါတယ
်ထမ်းသာပဲအပိုင်းကဟုတ်တယ်တော်လေးကိုရှင်းသွားတယ်အဓိကအဲ့ဒီကျွန်တော်နဲ့ကျွန်တော်အပိုင်းနဲ့ကစပိုးမှာတို့ကလူစုရပေါ့ဗျာတို့စုပြီးတော့အဲ့ရနေမှာတင်ကျွန်တော်တို့ဒီဖန်ကားကနေဖြတ်ပြီးတော့အဲ့ဒီပတ်တံမစားကိုမလေးနေဆက်ကိုပို့တာ哦အဲ့ဒါအခုလိုက်ပြီးတော့အကုန်လုံးတို့ရော operation တွေဝင်ပလိုက်တဲ့အခါကျတော့အဲ့ဒီကလူတွေအကုန်လုံးမရှိတော့ဘူးအဓိကအဲ့ဒီကျွန်တော်မှရှိတဲ့အလုံးမောင်းအဲ့မှာဆို3ယောက်ပါသွားတယ်တစ်ခွက်ပါတော့ကျွန်တော်တို့ဒီဖန်ကားဆိုဒီတစ်ခွက်ပါစခန်းမှုနောက်ကျွန်တော်ကဆိုလည်းအဲ့ဒီစခန်းမှုကဘောကလူတွေအကုန်လုံးအဖမ်းနေတယ်မပါပါတော့အားလုံးပေါင်း89ယောက်လေ89ယောက်မှာကျွန်တော်တို့အခု40ကျော်မိပြီ36ယောက်လာမပြီးဘူးအဲ့ဒါမမိသေးတာပေါ့လွန်ခဲ့တဲ့နှစ်နှစ်ဝန်းကျင်လောက်ထိကဒီမှာတောက်လျှောက်မိတာလေတဘုံမှာကဘုံဝန်းကျင်မှာရှိတဲ့အဲ့ဒီခုနပြောတဲ့အတိကလူစုတဲ့တစ်ခိုင်းမှာထားပြီးတော့အဲ့ဒီလူတွေကိုတောက်လျှောက်ဒီကျွန်တော်တို့ကုန်းလန်းဆိုရင်ကျွန်တော်တို့အဲ့နှကုံစီသမရနေပြီးတော့ပထမစားဖို့ပန်းစားမှရှိတဲ့လူတွေတွေ့ရဆိုတော့ကန့်နေမှာထားပြီးတော့အဲ့ဒီမှာပြေးတာလေအဲ့ဒီမှာဖြစ်ကြတာအမှန်တရားရလွန်ခဲ့တဲ့နှစ်နှစ်လောက်တည်းကဟိုဆယ်ဆိုလို့ရှိရင်ဒီလိုမျိုးတည်တဲ့အဖြစ်တွေမရောက်အောင်အစိုးရကတော့သူတို့တကယ်ရှင်းရင်ဒီလောက်အဆင့်ထိရောက်မှာမဟုတ်ဘူ
းဒီလောက်အစိုးပိုင်းတော့ကတော့လူကုန်ကူးခံရတယ်လို့ယူဆရတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားရုပ်လောင်း36လောင်းကိုထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်ထဲမှာတွေ့ရှိခဲ့ပါတယ်ဒီထဲမှာ26လောင်းကိုတော့လူကုန်ကူးသူတွေကစွန့်ပစ်သွားခဲ့တဲ့အတွက်မလေးရှားနယ်စပ်နဲ့အနီးဆုံးတောနက်စခန်းထဲမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီလိုရှာဖွေတွေ့ရှိခဲ့ရကနေထိုင်းနိုင်ငံတွင်လူမောင်ခိုခိုင်းတွေအပေါ်မှာနှိမ်နင်းမှုတွေစဖြစ်လာရပြီးဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်ထဲမှာလူကုန်ကူးသူတွေစွန့်သွားတဲ့ထောင်ထဲချီရှိတဲ့နိုင်ငံရွှေ့ပြောင်းလူသူတွေကိုတွေ့လာရတာကြောင့်ဒေသရင်းမှာအကျက်တဲတစ်ခုဖြစ်ရင်ဆိုင်လာရတာဖြစ်ပါတယ်။အခုလိုမျိုးလူမောင်ခုံမှုတွေနဲ့ပတ်သက်လို့အစပထမပိုင်းမှာအာယုံစိုက်စရာတွေဖြစ်လာပြီးတဲ့နောက်မှာတော့လူကုန်ကူးမှုကိစ္စထက်နှင်းစည်းပြေဒုက္ခတွေအရေးကနိုင်ငံတကာအနေနဲ့အာယုံစိုက်မှုတွေဖြစ်လာရပါတယ်။တကယ်တော့လူကုန်ကူးမှုကအဓိကပြဿနာဖြစ်ပြီးထိုင်းနိုင်ငံထဲမှာတန်းနဲ့ချီနေထိုင်နေတဲ့မြန်မာရွှေ့ပြောင်းလူသမားတွေဟာဖျားသုံးစုကော့တောင်မြဝတီနယ်စပ်မှာလူကုန်ကူးခံနေရဆဲဖြစ်ကြောင်းဒီကိစ္စတွေနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရတွေဘက်ကအရေးယူမှုတွေတိတ်မရှိဘူးဆိုပြီးကိုမင်းဦးကဆက်ပြောပြပါတယ်
ကျွန်တော်တို့ခေါ်တဲ့လုံဖော့ပေါ့လုံဖော့ဆိုတာအခုလေကျွန်တော်ကော့တောင်းအောင်နေဆိုလို့ရှိရင်ဒီလို48 50ပေါ့လေအဲ့ဒီဒီလိုအဲ့လောက်ဝေးတယ် ไอ้ยาสูตรจีนตัวเรียกได้ไม่เว้นเลยที่จะโน้ตตัวนี้เลยก็ต้องยาวเด็กสูตรจีนก็ต้องจะโน้ตคนไหนเว้นต้องใจเอาเองแต่แกเรียกยาบีอปันยูปีก็รวยตัวรวยเนี่ยเรียกเป็นพี่แต่ยังไม่ได้ไม่ได้ดูว่าตัวนี้เลยมาที่จะมาเลยที่จะใช้เนี่ยพยายามดูว่าจะไปยุ่งเชียอะไรอะไรอย่างนี้จะดูว่าเก่งในเนี่ยยาทองมันชีวิตเนี่ยอะไรอย่างนี้ดูว่าพิมพ์เลยหายพวกมีอะไรแล้วที่พยายามเหมือนเราพังงานดูเนี่ยแต่ก็พยายามปูเลยปูปีก็ขาดใจเราก็ไงทุกท่านนั่นเราโกงกันดูบาลีกันดูไอ้นี่กันดูอันนี้ที่นั่นเปลี่ยนวันไอ้ลูกยาเชื่อใจบิดาพ่อตาเลี้ยงที่เขาเปลี่ยนบิดาที่เขาเปลี่ยนมีตัวนี้ไอ้ที่เขาใส่โอ้ตอนนั้นตัวมาบิดาใช่ไหมไอ้ลูกยูอันนี้ได้บอกเลยแล้วโอ้อันนี้จะอะไรไม่รู้มาตัวยาว
ท่านเนี่ยจะดีพี่เด็กก็ต้องยันเอาเมื่อวันเมื่อสักตาชิเล่เมื่อสายสายเนี่ยอะไรมานั่นไงอ่ะเปลี่ยนแล้วเนี่ยจะลูกของกูมุสเนี่ยบริจิโลจาริเลยสิวะเลยทำไมเมื่อเลูกของกูมุพยัตนาริการอพี่เชนไอ้หมู่อ่านเนี่ยนี่จะเป็นสบีเชื่อพี่ลูกตัวมาเยลูกสาวนี่ดูริการทับยาพี่สุจาบาร์เลยสิไ
ม่เอี่ยมาพี่พยามไปกีราพี่บาร์เลยสิดูที่อาจารย์ทับยาเนี่ยเมื่อสานาเชนสิยงอ่ะเปล่าพี่บีสมุชิเลยสุรากุเลติมพยาไปจมาเลยဒီနေ့နောင်ပိုင်းကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်ချုပ်တင်ပြင်ဆင်တဲ့အနေနဲ့ဒုတိယအကြိမ်မဲဆန္ဒရှင်စင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်နဲ့နေပြည်တော်မြို့နယ်တွေမှာဒီကနေ့ထပ်မံထုတ်ပြန်ကြေညာလိုက်ပါတယ်။အတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းမဲဆန္ဒရှင်တွေရဲ့အခွင့်အရေးတွေခံစား권ရရှိဖို့စောင့်ကြည့်အကဲခတ်တဲ့လုပ်ငန်းတွေကိုလုပ်နေပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါလာမယ့်အောက်တိုဘာလနောက်ဆုံးပတ်သို့မဟုတ်နိုဝင်ဘာလပထမပတ်မှာကျင်းပဖို့ရှိတယ်လို့ကြေညာထားတဲ့2015ပါတီစုံအထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မေလ25ရက်နေ့မှာဒုတိယအကြိမ်ထုတ်ပြန်လိုက်ပါတယ်။ရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်ကမြို့နယ်10မြို့နယ်မှာထုတ်ပြန်လိုက်တာဖြစ်ကြောင်းမဲဆန္ဒရှင်စည်းရင်းထုတ်ပြန်ရေးဆိုင်ရာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြည်ကပြောပါတယ်
။ဟုတ်ပြီအဲ့ဒါရန်ကုန်မှာတော့14မြို့နယ်ထုတ်တာပေါ့နော်ဗျဒုတိယအကြိမ်ရန်ကုန်14မြို့နယ်ထုတ်တယ်ဒီနေ့25ရက်ကနေပြီးတော့14ရက်ဒီကြေညာမယ်နေပြီးတော့မှတော့ရှိတဲ့မြို့နယ်10မြို့နယ်လုံးကြေညာတယ်နော်မနေ့ကတည်းကအန်ကေကိုယ်တိုင်သွားပြီးတော့ကြည့်တယ်ကြည့်တဲ့ရက်ွက်ဒီမှာတော့တော်တော်များစိတ်ဝင်စားကြပါတယ်ကြည့်ပါလားရက်ွက်ကော်မရှင်အဖွဲ့ကိုရုံဒါမှမဟုတ်ရှင်ကျွေးရမှာဆိုရင်ကျွေးရအုပ်စုကော်မရှင်အဖွဲ့ကိုရုံမှာပဲကတ်တယ်ဆန်ခါကြလို့ရှင်ပူစာတွေလိုက်ပြီးတော့ဝေမယ်ပူစာတွေကတ်မယ်လက်ကမ်းဆောင်ပေါင်းတွေဖြတ်မယ်အဲဈေးတွေလူစကားတဲ့နေရာတွေပူစာကတ်မယ်ရန်ကုန်မှာတော့ရက်ဖက်လူမှုအဖွဲ့စည်းတွေကဝိုင်းပြီးတော့ဆော်ပေးတယ်နေပြီးတော့မှလာရပ်ဖက်လူမှုအဖွဲ့စည်းမရှိသေးဘူးနော်ဆော်တာမရှိသေးဘူးဒီခေါမှာတော့
နှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံမှာအယက်သားဆိုးရလက်ထက်ရွေးကောက်ပွဲတွေပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်ပေမဲ့လွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကိုလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွေစောင့်ကြည့်အကဲခတ်တွေကတိုက်တွန်းနေကြတာပါရွေးကောက်ပွဲကော်မရှင်ဦးဝင်းကြည်ကလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ပေါ်လာနိုင်မှုရွေးကောက်ပွဲကော်မရှင်သာမကနိုင်ငံရေးပါတီတွေအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေအတူပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လည်းပြောပါရယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ဝဲအဆင့်ထဲမှာလုံးဝ 99.99% ရာခိုင်နှုန်းတာဝန်ရှိတယ်ဒါပေမဲ့လို့ပြည်ပြည်စုံနဲ့မှန်ကန်တဲ့မေးစင်းဖြစ်ဖို့လို့ဆိုရင်တော့နံပါတ်1မက်ဆန္ဒရှင်တွေကခိုင်ခိုင်ရဲရဲလာကြည့်ပြီးတော့ကူပေးပါနံပါတ်2ကတော့နိုင်ငံရေးပါတီတွေနော်နိုင်ငံရေးပါတီတွေကလည်းကိုယ်ကိုမဲပေးမဲ့မဲဆန္ဒရှင်တယောက်ကမဲစင်းမှာမပါလို့တော့မဲမပေးလိုက်ရဘူးဆိုရင်ကိုယ်ပါတီပဲနဲ့နာလာပဲဖြစ်တဲ့အတွက်နော်ဟိုအန်ကယ်တော့နဲ့ပူးပေါင်းပြီးတော့ပါဝင်လုပ်ပေးပါအရာဖက်လူမှုအဖွဲ့အစည်းတွေကလည်းပူးပေါင်းပေးပါမီဒီယာတွေကလည်းပူးပေါင်းပြီးတော့ဝိုင်းပြီးတော့ဆုံဆော်ပေးကြပါလို့ဒီကနေ့ပြီးတော့အန်ကယ်နေတဲ့မြေဒါရခင်ညီမလေ
းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စည်းရင်းကိုတော့တိကျမှန်ကန်မှုရှိမရှိဆိုတာသိရှိနိုင်မှုအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဗဟိုမဲစည်းရေးစည်းရေးအဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်။နိုင်ငံသားတိုင်းဥပဒေနဲ့အညီမဲပေးခွင့်ရရှိရေးလိုအပ်ချက်တွေတွေ့ရင်တော့ရွေးကောက်ပွဲကော်မရှင်ကိုတင်ပြဆောင်ရွက်နေပါတယ်လို့လည်း NLD ရဲ့မဲစည်းရေးစည်းရေးအဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ
်။ဒီစည်းရင်းမြန်မာတော့ကျွန်တော်တို့ဒီမဲစည်းရေးမှာကျွန်တော်အမည်ကြီးနေကြံခဲ့တာပဲ။အခုလို့ဆိုကျွန်တော်မဲစည်းအချိန်ကမဲစည်းကြည့်ကြည့်တဲ့အခါကအိမ်တော်ကြီးကျင်းရှိလာတာကျွန်တော်မဲစင်းနဲ့ပါနေတာကိုခင်ဗျ။အဲတော့အိမ်တော်ကြီးကျင်းမရှိဘူးဆိုရင်မဲစင်းနဲ့မှပါနေတာမရှိပါဘူးခင်ဗျ။အဲတော့ကျွန်တော်တို့ကဒီအမကျွန်တော်ကြည့်လိုက်တဲ့အခါမှာတချို့ကအိမ်တော်ကြီးတရားရှိနေတယ်လို့ကျွန်တော်မဲစင်းနဲ့ပါမလာလို့ဒါကျွန်တော်ချက်ထားရတာရှိပါတယ်ခင်ဗျ။အဲဒီလိုမှမဲပြီးတိုင်ခွင့်ရှိတယ်ဆိုရယ်နော်။တနည်းအားဖြင့်ကျွန်တော်နိုင်ငံသားအဖွဲ့ကြီးအကျဉ်းသားတွေဒါကျွန်တော်သိရတာရှိပါတယ်ခင်ဗျ။ကျွန်တော်တို့ကဒီရုပ်စာတွေလည်းကျွန်တော်ကော်မရှင်နဲ့တင်ပြထားတာခင်ဗျ။အင်္ဂါရပြည်သူ့ကျင်းပတဲ့ဒီလိုပဲကျွန်တော်တို့ကဒါကိုကွန်ရှင်နေပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးနေတယ်ဆိုတော့ကျွန်တော်တို့ကပြန်ပြီးတော့နေထားပါတယ်ခင်ဗျာ
။ပ ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမအကြိမ်မဲဆန္ဒရှိစည်းရုံးကိုမတ်လ9ဧပြီလဇန်နွေကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကျင်းပခဲ့ပြီးတော့ဒုတိယအကြိမ်ကိုတော့မေလ25ရက်နေ့ကနေစလို့ရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်8မြို့နယ်မှာကျင်းပတာပါတတိယအကြိမ်မဲဆင်းရင်ကိုတော့ဇွန်လ10ရက်နေ့မှာကျင်းပမှာဖြစ်ပြီးစရုတ်ဒအကြိမ်မဲဆင်းရင်ကိုတော့ဇွန်လ22ရက်နေ့မှာထုတ်ပြန်ကျင်းပဖို့ရှိပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင
်မဆုမစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ဂျပန်နိုင်ငံမှာလှုပ်ခဲ့တဲ့ငလျင်အခြေအနေကိုမြန်မာတချို့နဲ့မေးမြန်းထားတာတွေကိုလည်းစူးစီးတင်ပြပေးခြင်းပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာပြင်းအား 5.5 ရှိတဲ့ငလျင်ဒီနေ့လှုပ်သွားတာကြောင့်အဆအုံတွေလှုပ်ခါသွားတာမျိုးရှိခဲ့ပေမဲ့အပြည့်စည်းနဲ့ထိခိုက်ဒဏ်ရာတော့မရခဲ့ကြပါဘူး။တူကျွန်းနဲ့မွေးတဲ့ဒေသကမိတောင်တွေပောက်ကွဲနိုင်တဲ့အလားအလာကြောင့်ငလျင်အကြီးအကျယ်လှုပ်မယ်ဆိုတဲ့ပညာရှင်တွေရဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။တူကျွန်းနဲ့အနီးတစ်ဝိုက်မှာနေထိုင်တဲ့မြန်မာနိုင်ငံသားတွေရဲ့ငလျင်အတွေ့အကြုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်။
ပြင်းအားမဂနီကျူစကေ6လောက်ရှိတဲ့ငလျင်ကြီး2012ခုမတ်လတုန်းကလှုပ်ခဲ့ပြီးဆူနာမီလှိုင်းရီဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုတွေရင်ဆိုင်ခဲ့ရတဲ့ဂျပန်နိုင်ငံမှာအခုဒီခါငလျင်လှုပ်လိုက်တာကြောင့်အထိတ်တလန့်ဖြစ်ခဲ့ရတဲ့အထဲမြန်မာနိုင်ငံသားတွေလည်းပါဝင်ခဲ့ပါတယ်။တိုကျိုမြို့မှာဒီကနေ့လှုပ်သွားတဲ့ငလျင်အကြောင်းကိုတော့တိုကျိုမှာနေထိုင်အလုပ်လုပ်နေတဲ့မိုင်ကျော်ဦးကသူ့အတွေ့အကြုံကိုပြောပါတယ်။
ကျွန်တော်တို့ဆိုင်ကတော့ဟိုဆေးထက်တိုက်ပါနော်။ဒါပေမဲ့ကျွန်တော်တို့အောက်ဆုံးထပ်မှနေရတယ်အောင်ဆုံးတက်ဆိုတော့ကျွန်တော်တို့စီတော်တော်လှုပ်တယ်ဆိုတော့ကျွန်တော်တို့အပေါ်ကလူတွေဒီချက်မကလှုပ်မယ်ဆိုတော့ကျွန်တော်မှန်လို့ရတယ်ဆိုင်ဆိုတာကကျွန်တော်တို့ဂျပန်ဆိုင်တွေဆိုတော့အကုန်လုံးဒီကြိုတင်ကခွဲတဲ့လမ်းနဲ့ကုန်ရှိနေတာပေါ့ကိုအတော်လေးမီတယ်ကိုဆိုင်လေးမီတယ်အကုန်ပြင်ထွက်တယ်ဆိုင်ပေးရလူတွေကဆက်ဒီလိုပဲအကုန်လုံးပြူးပြူးပြေးတယ်အဲ့တယ်လေတို့လိုတနာဆိုင်နဲ့ကုန်ထွက်တာမျိုးဒီနေ့တော်လေးချိန်လန့်စရာလေးတခုတော့တွေ့လဲတာပေါ့နော်ယူပိုက်ထားလို့တော့နေပြီးတယ်တချို့ဒီတခြားလိုင်းရထားတယ်တော်တော်ရက်သွားတယ်ကြာအဲ့တော့ဘယ်တော့လမ်းစစ်စစ်ရလဲပေါ့လိုက်လမ်းစစ်စစ်ပြီးတော့မှပဲဟိုနိုင်ဝဲတနိုင်လောက်မှသူတို့ပြန်ပြီးလေပတ်တာရေထားတွေပြန်မောင်းတာပေါ့နော်ဒီဆူနာမီရိုက်ခတ်တာလည်းမဖြစ်လိုက်ဘူးဆိုတော့ဂျပန်ကတော့ဒီအင်အားလောက်နဲ့ဆိုရင်တော့ဒါခံနိုင်ရေနေထားလုထားတဲ့အတွက်ဒီချက်ခဲတော့မရှိလို့မြင
်မေလ25ရက်ဒီကနေ့မှလှုပ်သွားတဲ့ငလျင်ဟာတိုကျိုမြို့တဲ့တစ်ခုတည်းမှသာမကအနီးပါဝန်းကျင်ဒေသတွေဖြစ်တဲ့အီဘာရာကီတိုဂျီကီနဲ့ဆိုင်တမဂွမခရိုင်တွေမှာလည်းလှုပ်ခတ်ခဲ့တာပါငလင်ဟာတိုကျိုမြို့အနောက်မြောက်ဘက်စိုင်းတမမြို့ကိုဗဟိုပြုလှုပ်ခတ်ခဲ့ပါတယ်။ဒီလိုငလင်လှုပ်နေချိန်စိုင်းတမမြို့ကိုကားနဲ့ဖြတ်မောင်းနေတဲ့ဦးတင်ဝင်းကသူ့အတွေ့အကြုံကိုပြောပါတယ
်။ကျွန်တော်ကဟိုတိုကျိုကနေပြီးတော့အိမ်ကိုကားနဲ့အပြန်ပြ။အဲ့ချိန်မှာဟိုကျွန်တော်ရှေ့ကသွားနေတော့ကားကိုနောက်ကနေစောင့်ပြီးတော့တိုက်လိုက်တယ်လို့စိတ်ထဲကထင်ပြီးတော့မှကျွန်တော်နောက်ကိုပြန်လှည့်ကြည့်တော့ကုန်ကားကြီးကျွန်တော်စိတ်ထဲမှာနောက်ကနေတိုက်လိုက်လို့ကားကြီးရဲ့ရင်းသွားတယ်လို့အောင်းမိတယ်။ဒါပေမဲ့ခဏနေတော့မှဒီငလင်လှုပ်တာလည်းတည်တာလာတယ်။ဒီမှာတော့ဖုန်းစနစ်ရှိတာပေါ့။ငလျင်လှုပ်တာလည်းချက်ချင်းဖုန်းကဒီငလျင်လှုပ်နေပြီဆိုအတံမြေတော့ကျွန်တော်လည်းအဲ့မှာကားကိုခဏထိုးရဟို second bike တော်တော်လေးကြာတယ်လှုပ်တယ်လှုပ်ပြီးတော့မှငြိမ်သွားတယ်ဟိုကျွန်တော်ကလေးတွေကအိုဆာကာတို့ဟိုတိုကျိုတို့ဟိုယိုကိုဟာမာတို့နေတော့သူတို့ရှိလဲလှမ်းပြီးတော့ဖုန်းနဲ့ဆက်ပြီးတော့သူတို့ဘက်မှာလည်းလှုပ်တာတော့သိတယ်ဘာမှအဲ့လိုပျက်စီးတာပါညာအဲ့လိုမြည်ပြတ်တာတို့တမမောတစ်ခုခုပေါ့လေကြီးကြကြဖိကပျက်စီးတာဘာမှအဲ့လိုမကြောက်ဘူးဗျ
တိုကျိုနဲ့တဝိုက်အခုလှုပ်သွားတဲ့ငလျင်ကြောင့်ဆူနာမီလှိုင်းလဲမရှိခဲ့သလိုအပျက်စီးတွေလည်းမရှိခဲ့ပါဘူးတိုကျိုနဲ့မဝေးတဲ့ဒေသကမီးတောင်တွေပောက်ကွဲနိုင်ခြေရှိတယ်ဆိုတဲ့သတိပေးချက်တွေလည်းထွက်ခဲ့ပါတယ်။ဦးတင်ဝင်းကအခုလိုရှင်းပြပါတယ
်။သူကတော့ 5.6 register scale ရှိတယ်လို့ပြောတယ်။ဒါပေမဲ့အဲ့ဒီဆူနာမီနဲ့ပတ်သက်လို့ရောတခြားဟိုအကြီးကျယ်ပျက်စီးတာနဲ့ပတ်သက်လို့ရောဘာမှမရှိဘူးလို့ပြောတယ်။ဒါပေမဲ့ဒီသတင်းတွေထဲမှာတော့မီးတောင်တွေကအခုကပောက်ကွဲနိုင်တဲ့အနေအထားတွေပိုများလာတယ်ဆိုတော့အဲ့ဒီပေါ်မှာစိုးရင်ပြီးတော့ဟိုမကြခင်မှာဒီလိုကြီးကြဲကြဲငလျင်တစ်ခုလှုပ်မလားလို့အဲ့လိုပညာရှင်တွေကဆွေးနွေးနေကြတော့ရှိတယ်အတိအကျတော့ပုံဘောခမန်းပြီးပြောနေကြတာ
2012ခုနှစ်မှာလှုပ်သွားတဲ့ငလျင်နဲ့ဆူနာမီတန်းကြောင့်ဖူကူရှိမာနျူကလ িয়ার ဓာတ်ပေါင်းမှုပျက်စီးခဲ့ပြီးရေဒီယိုတက်တိကျဓာတ်တွေယူစိတ်နဲ့အန္တရာယ်နဲ့လည်းရင်ဆိုင်ခဲ့ရပါတယ်အဲ့ဒီငလျင်ကြောင့်အဆောက်အဦပေါင်း4000ကျော်ပျက်စီးခဲ့ရတယ်လို့လူတသိန်းခွဲနီးပါးအိုးမဲအိမ်မဲဖြစ်ခဲ့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလာတဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ကြရမှာကတော့
ကလေးတွေကိုပညာသင်ပေးတဲ့နေရာမှာစာတွေ့တာမဟုတ်ဘူးလက်တွေ့တွေပါသင်ပေးဖို့လိုအပ်ပါတယ်။သူတို့ technical skill တွေပဲပေးဖို့မဟုတ်ပဲနဲ့လက်တွေ့မှာ
နိုင်ငံတကာပညာရေးအဖွဲ့ရဲ့အကြံပေးဒေါခင်မအောင်ရဲ့ယုံကြည်ရာကိုတော့နောက်ပိုင်းမှာနားဆင်ကြရအောင်ပါရှင်။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်။စက်မှုထိပ်သီးနိုင်ငံတစ်ခုဖြစ်လာရေးကိုရည်ရွယ်တဲ့စီမံကိန်းအသစ်တစ်ခုကိုတရုတ်အစိုးရကမကြသေးခင်ကပဲချမှတ်လိုက်ပါတယ်။ဆယ်နှစ်ကြာမဲ့ဒီစီမံကိန်းအပေါ်စီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုစုစည်းပြီး VOA သတင်းတောက် BI ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီဘက်ကိုကွန်ပစ်စီတင်ပို့ရောင်းချမှုပေါ်အဓိကအားထားတဲ့တရုတ်နိုင်ငံမှာလူအားကားတွေများလာနေတာကြောင့်ကမ္ဘာအလုံးယုံကြည်လို့တင်စားခေါ်ဝေါ်ခံရတဲ့အဆင့်ကနေတဖြည်းဖြည်းကျဆင်းလာနေပါပြီကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံအတွင်းရင်ဆိုင်နေရတဲ့အဲ့ဒီပြဿနာအပါအဝင်တခြားစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်ရည်ရွယ်ပြီးကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံအဖြစ်ပြောင်းလဲပေးစေမယ့်အစီအစဉ်အသစ်ကိုအစိုးရကချမှတ်လိုက်ပြီးဖြစ်ပါတယ်။ဆက်မှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ရှင်ကြည့်လိုက်ရင်ကြီးမားတဲ့ကွာဟမှုတွေရှိနေပြီးလက်တွေ့မှာအရေးအသွေးနှိမ့်တဲ့ကုန်ပစ္စည်းတွေပြပကိုအရေးအတွက်များများရောင်းချမှုအပေါ်မိခိုနေရတဲ့စီးပွားရေးပုံစံနဲ့ဆက်သွားနေလို့မရနိုင်တော့ဘူးဆိုတာတရုတ်အစိုးရကသဘောပေါက်လာတဲ့အတွက် Made in China 2025 လို့ခေါ်တဲ့အစီရင်ခံစာကိုထုတ်ပြန်လိုက်တာပါတီထွင်ကြံစည်မှုကိုအာရုံစိုက်လို့ဆောင်ပြီးကွန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံတွေအကြားရှေ့တန်းကိုရောက်လာနိုင်အောင်လုပ်ဆောင်တာခေတ်မီနည်းပညာသစ်တွေစမ်းသပ်ထုတ်လုပ်တာစတာတွေအပြင်လာမယ့်10နှစ်အတွင်းဆက်သွယ်ရေးနည်းပညာကနေလောင်စာစွမ်းအင်အသစ်ကိုအသုံးပြုနိုင်မဲ့မော်တော်ယာဉ်တွေထုတ်လုပ်တာစက်ရုပ်နဲ့အစင်းမြင့်ကွန်ပျူတာ chip တွေထုတ်လုပ်တာစတဲ့တရုတ်နိုင်ငံရှေ့တန်းကိုရောက်လာစေမယ့်အဓိကတော့ချက်၁၀ခုကိုအဲ့ဒီစီရင်ခံစာထဲမှာချပြထားပါတယ် MIIT လို့ခေါ်တဲ့စက်မှုနဲ့ဆက်သွယ်ရေးနည်းပညာဝန်ကြီးဌာနကဦးဆောင်ရေးဆွဲထားတဲ့အဲ့ဒီ Made in China 2025 လို့ခေါ်တဲ့စီမံကိန်းအသစ်ဟာတနည်းအားဖြင့်တော့တရုတ်နိုင်ငံအတွင်းတီထွင်ကြံစည်မှုတွေတဘာဝပတ်ဝန်းကျင်ကိုထိပါမှုနဲ့ပါစေတဲ့ဆက်ယုံအလို့ယုံတွေပေါ်ထွက်လာရေးနဲ့အရေးအသွေးကောင်းမွန်တဲ့ကွန်ပစ္စည်းတွေထုတ်လုပ်နိုင်ရေးတို့အတွက်ရည်ရွယ်ချမှတ်လိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းဟာလူအားကသက်သားတဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေဘက်ကဖိအားနေနဲ့ဖွံ့ဖြိုးပြီးအနောက်အုပ်စုနိုင်ငံတွေကအဆင့်မြင့်နည်းပညာတွေနဲ့ကုန်ထုတ်လုပ်ပြီးဖိအားသစ်တွေပေးနေတာစတဲ့ benefit ကဖိအားပေးတာတွေနဲ့ရင်ဆိုင်နေရတယ်လို့ MIIT ရဲ့သိပ္ပံနဲ့နည်းပညာဌာနအရာရှိတွေကပြောပါတယ်ကမ္ဘာ့ဇီရိုကတ်ကိုဝင်ရောက်ထိုးဖောက်နိုင်တဲ့အရေးအသွေးကောင်းမွန်တဲ့ကွန်ပစ္စည်းတွေကိုမထုတ်လုပ်နိုင်ရင်တရုတ်နိုင်ငံဟာကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံဖြစ်လာမှာမဟုတ်သလိုတခြားဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ရှင်ပြိုင်မှုတွေကြီးထွားလာနေတာကြောင့်ကွန်ပစ္စည်းအများဆုံးထုတ်လုပ်နိုင်တဲ့နိုင်ငံအဆင့်ကနေလည်းရော့ကျသွားနိုင်တယ်လို့တရုတ်အစိုးရအရာရှိတွေကပြောပါတယ်တရုတ်နိုင်ငံဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုအမီလန့်နဲ့အောင်တစ်ဖက်မှာစူးစမ်းနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီနိုင်ငံအနေနဲ့တရုတ်နိုင်ငံအကြားကကွာဟမှုကိုနည်းနိုင်သမျှနည်းအောင်အခုလိုအစီအစဉ်သစ်ချမှတ်ပြီးတော့စူးစမ်းလှုပ်ဆောင်နေတာဖြစ်တယ်လို့ရှန်ဟန်းမြို့အခြေစိုက်တရုတ်ဥရောပနိုင်ငံတကာစီးပွားရေးအကြောင်းကဖွံ့ဖြိုးဆဲနိုင်ငံများစီးပွားရေးကိုသုတေသနပြုနေတဲ့ဌာနညွှန်ကြားရေးမှူးကလောက်စ်မိုင်ယာကပြောပါတယ
် There are fewer young laborers available therefore labor costs especially in the urban centers
လူ့သမားဥယျာဉ်ကနည်းနေပါတယ်ဒါကြောင့်ရှန်ဟိုင်းလိုမြို့ပြတွေမှာဆိုရင်လူ့သမားခါကဈေးကြီးပါတယ်အဲ့ဒါရဲ့အကျိုးဆက်အဖြစ်နဲ့ဟိုလွန်ခဲ့တဲ့နှစ်ပေါင်း30လောက်အတွင်းတရုတ်နိုင်ငံစီးပွားရေးပုံစံဟာလူအားကနည်းတဲ့ပြည်ပပုဂ္ဂိုလ်ပေါ်အခြေခံတဲ့စီးပွားရေးဆိုတော့ဒီပုံစံနဲ့ရရှိဆက်သွားလို့မရနိုင်တော့ဘူးဖြစ်လာပါတယ်။
အဲ့ဒီအစီအစဉ်အစ်ကိုတရုတ်ဝန်ကြီးချုပ်လီကေချန်ကိုရိုင်ကအတည်ပြုပေးလိုက်တာဖြစ်ပြီးအရေးအသွေးမြင့်တဲ့ကုန်ပစ္စည်းတွေနဲ့နိုင်ငံတကာကိုထိုးဖောက်နိုင်တဲ့တရုတ်နိုင်ငံတို့ပစ္စည်းတွေရှိနေတာကိုလည်းလိကဖော်ပြထားပါတယ်။ဒါ့အပြင်လောင်စာစွမ်းအင်ကိုမမျှမတသုံးစွဲတာကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်း တရမ်းပြည်လုံးအတိုင်းအတာနဲ့ပေးဆက်လိုက်ရတဲ့တဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေကိုကာမိအောင်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုတတ်တာစေမဲ့ကုန်ထုတ်လုပ်မှုမျိုးလှုပ်ဆောင်ကြဖို့အတွက်လည်းအစီအစဉ်သစ်ကရည်ရွယ်ထားပါတယ်။အခုအသစ်ချမှတ်လိုက်တဲ့အစီအစဉ်အရတရုတ်နိုင်ငံအနေနဲ့ဘယ်ကိုဥတီသွားမယ်ဆိုတာကိုလူတွေနှစ်သက်လာအောင်ချပြထားပေမဲ့အစိုးရအနေနဲ့အဲ့ဒါကိုတကယ်လက်တွေ့မှာအကောင့်တဲဖော်နိုင်မယ်မဖော်နိုင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ANZ Bank Hong Kong Yongwe ga asin myin si bwa yi pinya shin Raymond Yong ga pyo ba de
and obviously we need to the government to open up the market for foreign access
and so ya ni ne naing ngan ya company bi win yaw la nei aw zee kwet ko phwin pi bu lu ba de pi lo si bwa yi ne tacha kan da ri ma public company ri po pi lo pa win lou saung nai kwet le pi de ma de aso ya ye chok kain tha mu ri shwa cha pi yi ha adika to che phi shi ni dong phi bi me အဲ့ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတာမျိုးမတွေ့ရပါဘူး
။အဲ့ဒီကိစ္စနဲ့ဆိုင်တဲ့ကြေညာချက်တွေကိုအမျိုးသားဖွံ့ဖြိုးတိုးတက်မှုပြင်ပြောင်းလဲဆိုင်ရာကော်မရှင်လိုတခြားအစိုးရဌာနအသီးသီးတို့ကနောက်ပိုင်းမှာထုတ်ပြန်ကြလိမ့်မယ်လို့လည်းရေမွန်ယွန်းကပြောပါတယ်။အခုချမှတ်လိုက်တဲ့အစီအစဉ်တစ်ကိုကြောတော့နောက်ခံပေးမဲ့အစိုးရအဖွဲ့အစည်းတွေအတွင်းကြကြလှုပ်ဆောင်မဲ့ပြင်ပြောင်းလဲမှုဆိုင်ရာ policy တွေနဲ့ဘဏ္ဍာငွေကြေးအရာထောက်ပံ့ပေးမဲ့ policy တွေကိုနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့လည်းအစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီအစီအစဉ်တွေအားလုံးဟာဈေးကွက်စီးပွားရေးအပေါ်အခြေခံမှာဖြစ်ပေမဲ့အစိုးရကလမ်းညွှန်ချက်တွေချမှတ်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။သုတေသနလုပ်ငန်းတွေအတွက်စက်မှုလုပ်ငန်းရှင်တွေအနေနဲ့အစိုးရရဲ့အထောက်ပံ့မှုကိုလိုအပ်ပေမဲ့လည်းဒီနေရာမှာဈေးကွက်ရဲ့ပါဝင်မှုကိုခွင့်ပြုထားတာကတီထွင်ကြံစားမှုဖြစ်ပေါ်ဖို့အဓိကတော့ချက်ဖြစ်တယ်လို့ရေမွန်ယန်းကပြောပါတယ်။အစိုးရကစီးပွားရေးကဏ္ဍ၁၀ခုကိုစိတ်တိုင်းကျရွေးချယ်လိုက်တာဟာလည်းစိတ်ပူစရာကောင်းတဲ့အချက်ဖြစ်ပြီးအန္တရာယ်များနိုင်တယ်လို့Raymond Yang ကပြောပါတယ
် what the government actually needs to do is to cultivate an environment and to allow the market to
ဆိုရနေနဲ့ဘာလုပ်တင်လဲဆိုတော့မတူညီတဲ့စက်မှုလုပ်ငန်းတွေကိုလိုအပ်တဲ့နေရာမှာဈေးကွက်ကသူ့အလိုလိုဖန်တီးခွင့်ပေးတင်ပါတယ
်တရုတ်နိုင်ငံအနေနဲ့ကမ္ဘာအလုံးယုံကြည်အဆင့်ကနေကွန်ထရိုးလုပ်မှုအင်အားကြီးနိုင်ငံဖြစ်လာဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတဲ့အချက်ကိုအခုအစည်းအဝေးတစ်ထဲမှာချပြထားတာဟာကောင်းမွန်တဲ့အချက်ဖြစ်ပေမဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့အလုံအလောက်ဖော်ပြထားခြင်းမရှိတဲ့အပေါ်သူ့အနေနဲ့စိုးရိမ်ပူပန်ကြောင်းလဲဘေကျင်းမြို့နိပညာတက္ကသိုလ်ကစီးပွားရေးပညာရှင်ဟူရှင်ဒူးကပြောပါတယ
်要促进民营企业的发展要培养企业家精神
စုံဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေပေါ်ထွက်လာအောင်အဲ့လိုလှုပ်ချင်ကန်ကျင်တဲ့စိတ်ဓာတ်တွေရှိလာအောင်လှုပ်ဆောင်ပေးတာဟာအဓိကတော့ချက်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီစုံဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကတီထွင်ကြံစားမှုအသစ်တွေထွက်လာအောင်ပြူထောင်ပေးမယ်အဲ့ဒီတီထွင်ကြံစားမှုတွေရှိလာရင်စွန်ဦးတီထွင်စီးပွားရေးတမားတွေထပ်ထွက်လာပါမယ်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကိုဦးစီးနေတဲ့သူတွေဟာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေမဟုတ်ပါဘူးသူတို့ဟာအုပ်ချုပ်ရေးအရာရှိတွေပ
ါ Made in China 2025တရုတ်ပြည်မှာပြုလုပ်သည့်2025ဆိုတဲ့ဒီစီမံချက်အသစ်ဟာတရုတ်အစိုးရကဆောင်ရွက်ဖို့စီစဉ်ထားတဲ့စီမံကိန်း3ဆင့်တည်းကပထမအဆင့်ဖြစ်ပါတယ်တရုတ်နိုင်ငံဟာတခြားကုန်ထုတ်လုပ်မှုအင်အားကြီးနိုင်ငံတွေနဲ့2049ခုနှစ်မှာဒန်းတူဖြစ်နိုင်ဖို့အတွက်ရည်မှန်းထားတာဖြစ်ပါတယ်ခင
်ဗျ။ကိုစောဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခဏဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။VOA ရဲ့အခုရေဒီယိုထုတ်လွှင့်ချက်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထည့်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ဆက်ပေးမှာမို့မတ်စုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှကိုနားဆင်ကြရအောင်ပါရှင
်။ဒါညို့ online မှာမှာတီးကျင်တာတွေရှာရင်လေဘယ် search engine ကိုအဓိကသုံးတာများလဲရှင
်ကျွန်တော်ကတော့ဗျာလွယ်လွယ်ကူကူ Google ကိုပဲသုံးတာများတယ်မဆင်မြင်ဘူးရေတခြား search engine တွေကဆာလို့ရှိရင် Google ကပို့ပြီးတော့သုံးရလဲလွယ်တယ်နောက်ကိုရှာတဲ့အကြောင်းအရာနဲ့ပတ်သက်တဲ့အချက်လက်တော်များများကိုလည်းပို့ရတယ်ထင်တာပဲဗျာဒါနဲ့ဘာလို့မီးတာလဲဗျာ
Google search နဲ့ပတ်သက်လို့အခုတော်တော်ပြောစရာတွေတော်တော်လေးများနေတယ်မလားကိုသားညုံရဲ့ဒီ mobile လက်ကင်ဖုန်းတွေသုံးပြီးတော့ Google မှာရှာတာနဲ့ပတ်သက်တဲ့အပြောင်းလဲကိစ္စကြောင့်ရောနောက်ကိုဘာတွေရှာခဲ့တယ်ဆိုရဲမှတ်တမ်းတွေကိုပြန်ကြည့်ပြီးတော့တင်ထားနိုင်ဖြတ်နိုင်အောင်လှုပ်ပေးလိုက်တဲ့ကိစ္စကြောင့်မှ IT log မှာပြောနေသုံးသပ်နေကြရလေ
စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုရှာရင် Google ကသူ့ရဲ့အကျိုးအတွက်ကြည့်ပြီးတော့သူနဲ့ချိတ်ထားတဲ့စီးပွားရေး website တွေကိုထိပ်ပိုင်းမှာပေါ်အောင်လုပ်ထားတယ်လို့ဆိုပြီးတော့ EU ကတရားစွဲတာလည်းရှိသေးတယ်မဆွေးပြောင်းမောင်ရဲ့
အဲ့ဒါကလည်းတချောင်းပေါ့ အခုလက်ကင် smart mobile phone တွေကနေပြီးတော့ Google သုံးပြီးတခုခုရှာမယ်ဆိုလို့ရှိရင် mobile friendly ဖြစ်အောင်လုပ်ထားတဲ့ website တွေကပဲထိပ်ပိုင်းမှာပေါ်အောင်လို့ Google ကလုပ်လိုက်တယ်လေ။တဘောကတော့ဒီလက်ကင် smart phone တွေနဲ့အဝင်ခွင့်ကျဖြစ်အောင်လုပ်ထားတဲ့ website မျိုးတွေကပဲ Google ရှာပေးတဲ့ရလဒ်အဖြစ်ထိပ်ပိုင်းနေရာရောက်မှာအဲ့လိုလုပ်မထားတဲ့ website မျိုးတွေဆိုလို့ရှိရင်တော့ Google search ရလဒ်ရဲ့ whole out ဘိုင်းကိုရောက်သွားပြီလေ။အဲ့ဒါကအင်္ဂလိပ်တစ်ဘာသာတည်းမဟုတ်ဘူး။တစ်ကမ္ဘာလုံးဘယ်ဘာသာနဲ့မဆိုရှာတဲ့ရလဒ်အားလုံးနဲ့အကျုံးဝင်နေရှင့်။
ဟာဒါဆိုရင်တော့ဒီ website တိုင်းက mobile friendly ဖြစ်အောင်လုပ်ကြရတော့မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်အပါဝင်တော်များများက Google မှာတခုခုရှာပြီးဆိုရင်ဒီပြန်ပေါ်လာတဲ့ website တွေတဲကထိပ်ပိုင်းမှာပဲရှိတဲ့ website တွေကိုပို့ပြီးတော့ဝင်ကြည့်ပြတာများတယ်လေအောက်ပိုင်းရောက်သွားလေလေအဲ့ဒီ website မျိုးစီကိုဝင်ကြည့်ဖို့နည်းသွားလေလေပဲဗ
ျဟုတ်တယ်ရှင်စီးပွားရေးလုပ်ငန်း website မျိုးတွေကဒီ Google search ရဲ့ထိပ်ပိုင်းမှာပေါ်ဖို့ပို့တော့အရေးကြီးတယ်လေအဲ့ဒါမှပဲသူတို့ website တွေတဲ့ကိုဝင်လာကြည့်တဲ့သူတွေများမယ်အဲ့လိုလာကြည့်တဲ့နောက်ဆက်တွဲမှာလည်းသူတို့ရဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရမှာမလား Google ပြောတာကတော့ဒီ website တွေရဲ့ mobile friendly ဖြစ်မှုဘယ်လောက်ရှိသလဲဆိုတာပေါ်မှာမူတည်ပြီးတော့ ranking ကိုသတ်မှတ်သွားမယ်လို့ဆိုရဲရှင်အခုဟာလည်းဒီ mobile လက်ကင်ဖုန်းတွေနဲ့ရှာတာနဲ့ပဲသက်ဆိုင်ပါတယ်တကယ်လို့ desktop တို့ laptop computer တို့သုံးပြီးတော့မှဒီ Google ပေါ်မှာရှာရင်တော့ဘာမှပြောင်းလဲမှာမဟုတ်ပါဘူးတဲ့
အခုခေတ်မှာကလူတော်များများကအိတ်ဆောင်ကွန်ပျူတာအသေးလေးလိုဖြစ်နေတဲ့ smart လက်ကင်ဖုန်းတွေကိုအားကိုးနေကြတာကိုအမေရိကန်မှာဆိုလို့ရှိရင် smart ဖုန်းကိုင်တဲ့လူတိုင်းနှိပါးကဘယ်ပစ္စည်းဘမဝယ်လို့ရလဲဘယ်ဆိုင်မှာဈေးပူတက်တာလဲဘယ်စားတော့ဆိုင်ကဘယ်နားမှာလဲဆိုတော့အားလုံးကို mobile လက်ကင်ဖုန်းတွေပေါ်ကနေပဲရှာကြတာမဟုတ်လားဗျအ
ဲဒါကြောင့်လဲစီးပွားရေး website တိုင်းကိုဒီ mobile phone ပေါ်မှာပေါ်ပြတဲ့အကြောင်းအရာတွေကိုလွယ်လွယ်မြင်အောင်လို့ Google ကထုတ်တာလို့တချို့ကသုံးသပ်တယ်။ဒီ AP ရဲ့နည်းပညာသတင်းသုံးသပ်ချက်ထဲမှာဆိုလို့ရှိရင်လူတွေအနေနဲ့ဒီဘယ်လိုနေရာမျိုးမှာဘယ်လိုမျိုးငွေကိုသုံးကြမလဲဆိုတဲ့အပေါ်အများကြီးသက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်ပါရတယ်။နောက်ဒီ mobile friendly ဖြစ်အောင်လို့ဘယ်လိုလုပ်သင့်တယ်လဲဆိုတာကိုလည်းရှင်းပြထားပါရတယ်
။ PC computer တွေအတွက် website design ဆွဲရတာနဲ့လက်ကင် phone တွေအတွက် design ဆွဲရတာကွာတော့ကွာတယ်ဗျ။ PC အတွက်ဆိုရင် website တွေက graphic ပုံတွေဝီဝီဆဆာနဲ့ဖန်တီးထားတာအဲ့လိုမျိုးဆမျက်နာကလက်ကင်ဖုန်းတွေပေါ်မှာကြတော့အားလုံးပေါ်လာဖို့ကအချိန်ကြာတယ်။လက်ကင် mobile phone တွေအတွက် website ဆိုရင်တော့အဓိကကစာရီပုံတွေကိုမြန်မြန်ပေါ်လာအောင်လုပ်ပေးရမယ်။နောက်ဆမျက်နာတွေကိုအပေါ်အောက်လွယ်လွယ်ရွှေ့ကြည့်လို့ရရမယ်။အထူးသဖြင့်ကုန်ပစ္စည်းရောင်းတဲ့ website မျိုးဆိုရင်တော့ရောင်းကုန်ကိုလက်ကင်ဖုန်းတွေပေါ်မှာဝယ်သူဘက်ကလွယ်လွယ်မြင်အောင်ဝယ်လို့ရအောင်လုပ်ပေးထားဖို့ရည်ကြည့်တာဗျ။
လက်ကင် smartphone တွေပေါ်ကနေပြီးတော့ Google search ကိုသုံးကြတာပိုပိုများလာနေတယ်ဆိုတာကိုလည်းစတန်းတွေထွက်လာနေတော့ mobile device တွေအတွက်ကိုသင့်တော်တဲ့ website မျိုးတွေဖန်တီးကြဖို့တိုက်တွန်းနေတာတော့ကြားပါပြီ။နောက် Google ကဒီသူတို့ဘက်ကအပြောင်းလဲမလုပ်ခင်နှစ်လလောက်ကြိုးပြီးတော့လည်းအသိပေးထားတာပါ
။အခုလို mobile phone ပေါ်မှာရှာတဲ့ရလဒ်နဲ့ပတ်သက်လို့ Google ကပြောင်းလိုက်တာနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းကြီးတွေကုမ္ပဏီကြီးတွေအတွက်ကသိပ်ပြီးတော့ပြဿနာမရှိနိုင်ပါဘူး။သူတို့ရဲ့ website တွေကို mobile လက်ကင်ပစ္စည်းတွေနဲ့သင့်တော်အောင်ပြောင်းလိုက်ကြမှာပဲ။တချို့ဆိုလည်းအရင်တဲကကိုအဆင်ပြေအောင်လုပ်ပေးပြီးထားပါဒါပေမဲ့လည်းစီးပွားရေးလုပ်ငန်းအသေးစားလေးတွေအတွက်ကတော့အခက်အခဲတွေရှိနေတာပေါ့ဗျာ
အဲဒါကြောင့်လည်းနည်းပညာနဲ့ပတ်သက်တဲ့ online သတင်း website တစ်ခုဖြစ်တဲ့ wire.com မှာတော့တော်တော်လေးဝေဖန်ပြီးတော့ကိုရေးထားပါတယ် Google ဟာဒီသူ့အကျိုးအတွက်ပဲတကူကောင်းဆန်ပြီးတော့လုပ်လိုက်တာပါတဲ့အဲ့လိုလုပ်လိုက်တဲ့အတွက်ဒီတန်ဖိုးရှိတဲ့အရေးကြီးတဲ့တကယ်စစ်မှန်တဲ့ website တွေဟာ Google search ရလဒ်မှာဖော်ပြတဲ့စာရင်းရဲ့ whole out ကိုရောက်သွားနိုင်ပါတယ်လို့နည်းပညာပိုင်းကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေနဲ့ဖော်ပြထားပါတယ် Google ဟာဒီအများသုံးနေတဲ့ web မှာသူဖြစ်စေခြင်း၊သွားစေခြင်းနဲ့လမ်းကြောင်းမျိုးဖြစ်အောင်လုပ်တာလို့လည်းပြောထားပါဗျ
။ Search engine land ဆိုတဲ့ search engine တွေကိုလေ့လာသုံးသပ်နေတဲ့ website ရဲ့ editor တယောက်ကတော့တကယ်လို့ mobile phone ပေါ်ကနေတခုခုကိုရှာလို့ခက်တယ်။လိုချင်တဲ့အဖြစ်မရဘူးဆိုလို့ရှင်လူတွေက Google ကိုသုံးကြတော့မှာမဟုတ်ဘူး။အဲ့လိုမျိုးမသုံးကြရင်တော့ Google ကတစ်ဆင့်တခြား website တွေစီကိုသွားတာနည်းသွားမယ်။ဒါဆိုရင်အဲ့ဒီ website တွေကကြော်ညာတွေကိုအားကိုးနေရတဲ့Google ရဲ့စီးပွားရေးကိုထိခိုက်မယ်ဆိုပြီးတော့သုံးသပ်ပြပါရတယ်
။တခုတော့လည်းရှိပါတယ်ဒီလက်ကင်ဖုန်းတွေကိုပဲအားကိုးနေကြရတဲ့လူမျိုးတွေကလည်းပို့ပြီးတော့များလာဖို့ပဲရှိတယ်ဆိုတော့ mobile လက်ကင်ဖုန်းတွေအတွက်အဆင်ပြေအောင်လုပ်ထားပေးတဲ့ website မျိုးတွေပို့ပြီးတော့များလာလေလေကောင်းလေလေပါ။အဲဒါကြောင့်လည်း Google ကဒီရှေ့ရေးကိုကြိုပြီးတော့အခုလိုလုပ်လိုက်တာလို့အကောင့်ဘက်ကရေးကြတာယူလည်းရှိပါတယ်
။ Google search အကြောင်းပြောနေလို့ဒီ Google ပေါ်မှာကိုဘာတွေရှာထားလဲဆိုတာတွေအားလုံးကိုအခုပြန်ကြည့်လို့ရတယ်။တင်ထားခြင်းလို့ရှိရင်လည်းတင်ထားလို့ရတယ်ဒါမှမဟုတ်အဲ့ရှာထားတဲ့စာရင်းတွေကိုဖျက်ပစ်လိုက်လို့လည်းရနိုင်ပြီနော်မဆွေမမ
ဟုတ်တယ်ကိုသားညုံရဲ့ကိုက Gmail သုံးနေရင်းနဲ့ဒီတခုခုသိခြင်းလို့ Google ပေါ်မှာရှာထားဘူးတယ်ဆိုလို့ရှိရင်အဲ့ဒီမှတ်တမ်းအားလုံးကိုပြန်ကြည့်လို့ရတာပါဘယ်နှစ်ဘယ်အချိန်တုန်းကကိုဘာအကြောင်းကိုရှာထားဘူးသလဲဆိုတဲ့စာရင်းအစအဆုံးကို download လုပ်ပြီးတော့တင်ထားလို့ရတယ်လို့ဖျက်ပစ်လိုက်ခြင်းနဲ့ဆိုရင်လည်းဖျက်ပစ်လို့ရတာပါhistory.google.com ကိုသွားပြီးတော့ကိုယ့်ရဲ့ Gmail အကောင့်နဲ့ဒီ login password တွေနဲ့ဝင်လိုက်မယ်ဆိုရင်ကိုရှာထားသမျှတွေကိုတွေ့ရမှာပါဒီမှာတခုပြောချင်တာကတော့ဒီကိုက Gmail သုံးနေရင်းနဲ့ရှာထားတာတွေကိုပဲတွေ့မှာနော် Gmail account တဲကိုဝင်မထားတဲ့အချိန်မျိုးတုန်းကဒီ Google မှာရှာတာတွေဆိုရင်တော့တွေ့မှာမဟုတ်ဘူးရှင် အိမ်မှာတွေ့ရတဲ့စာရင်းအားလုံးကိုတင်ထားခြင်းလို့ download လုပ်မယ်ဆိုရင်လေစက်တင်ဘာ download လို့ရွေးလိုက်ရမှာပါ Google ကဒီကိုယ့်ရဲ့ search လုပ်ထားသမျှကိုစုစည်းပြီးတော့ Google Drive ထဲမှာ folder တစ်ခုအနေနဲ့သွားဖွင့်ပေးပါတယ်ကိုယ်ပဲတော့ Google Drive ထဲဝင်ကြည့်လို့ရပြီဆိုတာကိုလည်း email ပို့ပြီးအကြောင်းကြားမှာပါအဲ့လိုမှမဟုတ်ဘူးနောက်ကျောင်းရှင်းကျင်လို့ကိုယ်ဘာတွေရှာထားတယ်လဲဆိုရယ်မှတ်တမ်းအားလုံးကိုဖျက်ပြင့်ခြင်းနဲ့ဆိုလို့ရှိရင်လေ delete ဆိုတာကိုရွေးပြီးတော့ဖျက်လိုက်လို့ရပါတယ်ဘယ်အချိန်ကာလတွေကစပြီးဖျက်ခြင်းတယ်လဲဆိုတာလည်းရွေးလို့ရပါတယ်အဲ့လိုမျိုး Google ကလှုပ်ပေးလိုက်တာနဲ့ပတ်သက်လို့လည်း online ပေါ်မှာအမျိုးစုံသုံးသပ်ဆွေးနွေးရေးနေကြပါတယ်ရှင
်မဆွမြတ်မော်စီစဉ်ပြီးကိုသားညို့ကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလာအစီအစဉ်ကိုနားဆင်ကြရမယ်အလှပါမတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တရံသတင်းလာမှာတော့ကျမ်းမာပျော်ရှင်တဲ့ဘဝတွေမှာနေနိုင်မှုအတွက်အမေရိကန်သမ္မတကတော့ဘလို့များလှုံ့ဆော်မှုတွေလုပ်နေပါလဲတချိန်ကအရန်နာမည်ကျော်တဲ့ British Rock Guitar အဖွဲ့တစ်ဖွဲ့ရဲ့ရုပ်တရက်အားလုံးကိုအံ့အားသင့်စေသွားတဲ့အဖြစ်ဖြစ်ပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုပြောပြပေးသွားပါမယ် Everyone can rock out
like a superstar I want to emphasize that you should only do exercises like these with a coach or a parent around to make sure you're using the right form
American သမ္မတကတော့ Michelle Obama က Let's move ကိုလဲလှုပ်ရှားကြစို့ဆိုတဲ့လှုံ့ဆော်မှုတစ်ခုကိုစတင်တာငါးနှစ်တောင်ပြည့်သွားပါပြီ Michelle Obama ကအမေရိကန်နိုင်ငံသားတွေပို့ပြီးကျန်းမာတန်ဆွမ်းတဲ့ဘဝကိုပိုင်ဆိုင်နိုင်မှုဘလို့နေရမလဲဆိုတာနီလန်ငါးလန်ပေးကြပါဆိုပြီးတော့ #GiveMe5 ဆိုပြီးတော့စိန်ခေါ်ထားပါသူ့ရဲ့ကိုလုံးလိုအစီမရှိပဲနဲ့ကြစ်လက်နေတဲ့ကိုလုံးမျိုးရှိအောင်လို့သူဘလို့လေးချင်ခန်းတွေလှုပ်လဲဆိုတဲ့ဗီဒီယိုကို Twitter လူမှုရေးကွန်ရက်မှာတင်ထားပါတယ်တကယ်တော့သူကသူ့ကိုအရင်စပြီးတော့စိန်ခေါ်လာတဲ့သူ့ရဲ့ခမွန်ဖြစ်တဲ့သမ္မတဘရက်အိုဘားမားကို TV ယူနဲ့တုံ့ပြန်လိုက်တာပဲဖြစ်ပါတယ်ဒါလို့လဲဆိုရင်တော့သမ္မတဘရက်အိုဘားမားက
So that's me. What about you? Give me 5 Florida style.
Hashtag give me 5 Florida style. Florida style လေးနဲ့ဘဝကိုကြမ်းကြမ်းမမနေနီးငါးခုပေးပါဆိုပြီးတော့သူ့ကို Twitter ကနေအရင်စိန်ခေါ်သွားတာပါဒီမှာပြောထားတဲ့ Florida ဆိုတာကတော့ First Lady of the United States American ပြည်အောင်စုရဲ့သမ္မတကတော့လို့အတူကောက်ခေါ်တာပါသမ္မတရဲ့ video ထဲမှာတော့သူက White House ထဲမှာသူသမ္မတဂျိုးဘိုင်ဒန်နဲ့အတူအပြေးလေးချင်ခံလုပ်နေတဲ့ပုံနောက်တစ်ခုကတော့ Air Force One သမ္မတလေယာဉ်ကြီးပေါ်ကိုပြေးတက်နေတဲ့ပုံတွေကိုတွေ့ရမှာပါသမ္မတကတော့ Michelle Obama ကတော့အားကစားလုပ်တာလည်းလုပ်ကြပေါ့ဒါပေမဲ့ရင်းမြပြတောက်ဖို့လည်းမမင်းနဲ့တော့လို့မှားထားပါရဲ့ဆက
် Don't forget always drink up
တဘာရီဗြိတိရှ်ရော့ဂီတာအဖွဲ့ The Rolling Stones ဟာမေလ20ရက်နေ့မော်ဒူနီကတော့ဟောလိဝုဒ်ကခက်ချင်းချင်းခမ်းမတစ်ခုမှာဖျော်ပြပြီးတော့အားလုံးကိုအံ့အားသင့်စေခဲ့တာပါမေလ14ရက်နေ့မှာဆန်ဒီယေဂိုမြို့မှာစတင်မဲ့မြို့15မြို့နဲလဲဖျော်ပြပွဲမတိုင်ခင်တနာမအဖြစ်နဲ့အဲဒီမှာဖျော်ပြသွားတာဖြစ်ပါတယ် Rolling Stones အဖွဲ့သားတွေဖြစ်တဲ့ Mick Jagger, Keith Richards, Ronnie Wood နဲ့ Charlie Watts တို့ကသူတို့1982ခုနှစ်မှာထွက်တဲ့ Sticky Fingers ဆိုတဲ့ Day Album တွေကတစ်ချက်အားလုံးနဲ့ဖျော်ပြသွားခဲ့ပါတယ်။သူတို့အဲ့ဒီမှာဖျော်ပြမယ်ဆိုတာ Twitter နဲ့သူတို့ရဲ့ website တွေမှာအချိန်ကပ်ပြီးတော့မှကြေညာခဲ့တာပါ Los Angeles Club ဖျော်ပြပွဲတစ်ပွဲကျင်းပမယ်လက်မှတ်တစ်စာ $5 လို့ကြေညာပြီးတော့ဘော်ရူးနဲ့မွန်တက်မှာစာရောင်းတဲ့လက်မှတ်ကခဏလေးအတွင်းမှာပဲကုန်သွားပါတယ်။ Zip Code လို့နာမည်ပေးထားတဲ့သူတို့ရဲ့ဖြောပြေးရေးခီးစင်မှာ San Diego ကိုအရင်ဆုံးဝင်ပြီးတော့ရှေးဘက်ကိုခီးစင်မှာပါ။ Minneapolis, Atlanta, Detroit, Buffalo တို့ကိုရောက်မှာဖြစ်ပြီးတော့ကနေဒါနိုင်ငံ Cuba မြို့မှာဇူလိုင်လ15ရက်နေ့ပွဲနဲ့ခီးစင်ကိုအဆုံးသတ်ပါမယ်။1962ခုနှစ်မှာစပြီးတော့ဖြစ်တည်လာတဲ့ The Rolling Stones အဖွဲ့ဟာ1960ပြည်လွန်ကာလတွေမှာအမေရိကကိုထုတ်ဖောက်ခဲ့တဲ့ British Guitar ရေစီရဲ့တစိမ့်တစ်ဒေသဖြစ်ပါတယ်။သူတို့အဖွဲ့ဟာအခုထိဆိုရင်လဲ Studio Day တပြား20ကျော်ထုတ်ခဲ့ပြီးဖြစ်ပြီးကမ္ဘာအအောင်မြင်ဆုံး Rock Band တစ်ခုဖြစ်နေရက်တည်နေပါတယ်ရှင်။
68ချိန်မြောက်ကင်းရုပ်ရှင်ပွဲတော်ကိုပြင်သစ်နိုင်ငံမှာကျင်းပခဲ့တာမှာအကောင်ဆုံးရုပ်ရှင်စကားစုပမ်မော်ဒေါစုကိုဒါရိုက်တာရိုက်အော်ဒီယက်ရိုက်ကူးတဲ့ဒီဘန်းဆိုတဲ့ပြင်သစ်ရုပ်ရှင်စကားကဆူရရှိသွားပါတယ်။ဒီဘန်းရုပ်ရှင်ကကသီရိလင်္ကာနိုင်ငံကဒုက္ခသည်တစုစစ်ပွဲတွေဖြစ်နေတဲ့သူတို့နိုင်ငံကထွက်ပြေးပြီးတော့ပြင်သစ်နိုင်ငံကအင်အားစီမံကိန်းတစ်ခုမှနေဖို့အတွက်မိသားစုတစုလုံးဟန်ဆောင်ထားတာကိုရိုက်ထားတာဖြစ်ပါတယ်။ဒါရိုက်တာအော်ဒီယက်ကအခုလိုမျိုးဒီစုကိုရလိုက်တာထူးခြားတယ်လို့ပြောပါတယ်။ဒုတိယအကောင်ဆုံးရုပ်ရှင်စုဖြစ်တဲ့ The Grand Prix စုကိုတော့ Hungary Director Laszlo Nemes ရိုက်ကူးတဲ့ Son of Saul ဆိုတဲ့ရုပ်ရှင်ကရရှိသွားတာပါ။အဲဒီရုပ်ရှင်ကတော့ဒုတိယကမ္ဘာစစ်ကဂျူးတွေအစုလိုက်အပြုံလိုက်တတ်ခံရတာကိုရိုက်ထားတဲ့ Drama ဇလန်းသားပေးရုပ်ရှင်ကဖြစ်ပါတယ်။ဒီဇာတ်ကားဟာသူ့အတွက်ပထမအဦးဆုံး Director လုပ်တဲ့ဇာတ်ကားလည်းဖြစ်ပါတယ်။အကောင်ဆုံး Director စုကိုတော့အသက်68နှစ်ရှိပြီဖြစ်တဲ့ Hao Xiangxian က The Assassin ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ရရှိသွားတာပါ။အကောင်ဆုံးရုပ်ရှင်မင်းသမီးစုကိုတော့ Carol ရုပ်ရှင်ဇာတ်ကားက American မင်းသမီး Rooney Mara နဲ့ Monroe ဇာတ်ကားကပြင်သစ်မင်းသမီး Emmanuel Barcott တို့ပူရရရှိသွားပါတယ်။အကောင်ဆုံးမင်းသားစုကိုတော့ The Measure of a Man ဇာတ်ကားကပြင်သစ်မင်းသား Vincent Lindon ကရရှိသွားတာပါ။အဲ့မှာသူဟာအချိန်အတော်ကြာအလုပ်လက်မဲ့ဖြစ်ပြီးတော့ဘဝရည်တည်ဖို့ခက်ခဲတဲ့လူတစ်ယောက်ဖြစ်နေသရုပ်ဆောင်ထားတာဖြစ်ပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll have my own yeah.
ချာသူတွေရဲ့သတင်းတွေကိုစူးစီးတင်ပြပေးနေတဲ့မိုက်အေးတန်နာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောက်သတင်းလောက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုကတော့နောက်ဆုံးထုတ်လွှင့်ပေးဖို့ကြန့်ရှိနေတဲ့သတင်းဖတ်ဆင်ခန်းနာတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းဖတ်သူယုံကြည်ရာစီစဉ်မှာတော့နိုင်ငံတကာပညာရေးအဖွဲ့ဖြစ်တဲ့ World Education အဖွဲ့ကအကြံပေးပုဂ္ဂိုလ်ဒေါက်ခင်မအောင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါလိမ့်ရှင်။
ကျမပညာရေးကိုဆောင်ရွက်နေတဲ့သူအနေနဲ့တော့ကျမယုံကြည်တဲ့ပညာရေးဆိုတာကလေးတွေကိုပညာသင်ပေးတဲ့နေရာမှာစာတွေ့တာမဟုတ်ဘူးလက်တွေ့တွေပါသင်ပေးဖို့လိုအပ်ပါတယ်သူတို့ technical skill တွေပဲပေးဖို့မဟုတ်ဘဲနဲ့လက်တွေ့မှာသူတို့ဘဝမှာဖြည့်ရှင်းရမယ်လုပ်ငန်းလေးတွေကိုဘယ်လိုဖြည့်ရှင်းရမလဲဆိုတဲ့ skill တွေကိုပေးတဲ့ပညာရေးမျိုးပိုဂရမ်မှာလိုလားပါတယ်ပညာသင်တဲ့ဆိုသင်တဲ့ဆိုတဲ့နေရာမှာလဲကျောင်းပညာရေးသာမဟုတ်ပါဘူးကျောင်းပင်ပမှာ level ပညာကြီးအများကြီးသင်လို့ရပါတယ်အားလုံးဟာဆိုလို့ရှိရင်ဘဝတက်တက်သာလုံးသင်ယူနေတဲ့ပညာရေးကိုလည်းကျမယုံကြည်ပါတယ်ဘာလို့လဲဆိုတော့လူတွေဟာမွေးကလေးကနေအသက်တည်ဆုံးပြီးတိုင်အောင်ကျမတို့ဟာပြဿနာပေါင်းများစွာနဲ့ရင်ဆိုင်ဖြေရှင်းနေရပါတယ်ပြဿနာတွေရင်ဆိုင်ဖြေရှင်းနေရတဲ့အခါမှာကျမတို့မှာလိုအပ်တဲ့အသိပညာလိုအပ်တဲ့ကျွမ်းကျင်မှုနောက်တစ်ခါ soft skill လို့ခေါ်တဲ့ဒီပြဿနာတွေဖြေရှင်းဖို့ဆုံးဖြတ်ချက်ချနိုင်ဖို့ဒါတွေဟာလည်းအရေးကြီးပါတယ်။ဒါကြောင့်ကလေးတွေကိုပညာသင်ပေးတယ်ဆိုတဲ့နေရာမှာသူတို့ကိုကျောင်းစာတွေတာမကောက်လက်တွေ့မှာရောသူတို့ဘဝမှာအသုံးချတဲ့ပညာရေးတွေကျွမ်းကျင်မှုတွေပေးဖို့လိုအပ်ပါတယ်။အခုဆိုလို့ရှိရင် program ကဘာပေါ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကလေးတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေဟာအများကြီးရှိပါတယ်။ဒါတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့ကလေးတွေဟာ resiliency လို့ခေါ်တဲ့ပေါ့လေပြန်ပြီးတော့မှဒီစိန်ခေါ်မှုတွေကိုခုခံနိုင်တဲ့စွမ်းအားတွေလည်းရှိဖို့လိုအပ်ပါတယ်။ဒါကြောင့်မလို့ကလေးတွေကိုပညာပေးတဲ့ဆိုတဲ့နေရာမှာဒီလို soft skills တွေပေးဖို့လည်းပဲအများကြီးလိုအပ်ပါတယ်။ဒါမှသူတို့ဟာသူတို့ရဲ့ဘဝမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုဖြတ်သန်းနိုင်မှာပါ။ဒ
ဒါကျမယုံကြည်ခဲ့ပညာကြီးပါအနောက်တစ်ခုကကလေးတွေအတွက်အခုချိန်မှာအရေးကြီးဆုံးတစ်ခုကဟိုကဘာပေါ်မှာငင်းချမ်းမှုတွေငင်းချမ်းမှုတွေနှင်းနေတဲ့အချိန်မှာကလေးတွေကိုဟိုအားလုံးတူတူအေးချမ်းစွာနေထိုင်ရေးဆိုတဲ့ဒီ ကိုယ့်ရဲ့ value စီကိုပေးဖို့အရင်အရေးကြီးပါတယ်ဒီ value စီထဲမှာအရေးကြီးဆုံးအချက်ကကြတော့အတူတကွာငင်းချမ်းစွာနေထိုင်ခြင်းပဲဖြစ်ပါတယ်ကျမတို့လူမျိုးတွေဟာအရင်ကတည်းကငင်းချမ်းစွာနေလာခဲ့တဲ့လူမျိုးတွေဖြစ်ပါတယ်ဒါပေမဲ့ဒါဟာကလေးတွေမှာအခုချိန်မှာကလေးတွေမှာဒါကိုပြောပြပေးမယ်စွမ်းရည်လိုအပ်တယ်လို့ကျမထင်ပါတယ်ဒါကြောင့်မလို့ဒီ 21st century skills ဆိုတဲ့နေရာမှာငင်းချမ်းစွာတူနေထိုင်ရေးအေးချမ်းစွာနေထိုင်ရရလဲအရေးကြီးကလေးတွေအတွက်အရေးကြီးတဲ့skills တစ်ခုဖြစ်ပါတယ်။ဒါမှသာကျမတို့ဟာဆိုလို့ရှိရင်ပျော်ရွှင်စရာကောင်းတဲ့ကလေးတွေအတွက်အေးချမ်းတဲ့ဟိုနေရာလေးတစ်ခုဖန်တီးပေးနိုင်မှာဖြစ်ပါတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခေကြရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကိုလည်းအစီအစဉ်တွေပြီးမြန်မာစံတော်ချိန်ည10:00နာရီကနေ7:00နာရီအထိလိုင်းတူမီတာ32နှင့်52တိတို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။
ပြည်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြခင်မှာအဆုံးသတ်တော်မှာမို့လို့အခုကတော့ကြံ့နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမှတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်။
ထိုင်းနိုင်ငံရဲ့ကဲရဲ့မလေးရှားနယ်စပ်မှာရွှေပြောင်းအလို့သမားတွေရဲ့အလောင်းတွေလို့ယူဆရတဲ့လူသေးအလောင်းပေါင်း130ကိုလောင်းမြုပ်ထားတဲ့နေရာကိုရှာတွေ့ခဲ့တဲ့ကြောင့်မလေးရှားရဲစုကပြောပါရီတချို့နေရာတွေမှာအလောင်းတလောင်းထက်မနည်းကိုတနေရာထဲမှာမြုပ်ထားတယ်လို့ဆိုပါတယ်လူမောင်ခိုကူးစခန်းတွေလို့ယူဆရတဲ့နေရာ26ခုမှာဒီလူသေးအလောင်းတွေမြုပ်ထားတာတွေ့ခဲ့ရတာပါဒီစခန်းတစ်ခုချင်းစီမ
ောက်ဖွေနှိမ်နှင်းခဲ့ပြီးတဲ့နောက်အခုထိုင်းနိုင်ငံတောင်ပိုင်းမှာနောက်ထပ်လူမှောင်ကိုစကန်နေမရှိတော့ဘူးလို့ထိုင်းရဲကတော့ဒီကနေ့တင်းနှလာနေမှာပဲပြောသွားပါတယ်။နေဆက်မှာအလောင်းတွေမြုပ်နှံထားတဲ့နေရာ140နီးပါးနောက်ထပ်ရှာတွေ့ခဲ့တယ်လို့မလေးရှားရဲတွေကထုတ်တရင်ထုတ်ပြန်ပြီးနိုင်ပိုင်းကြမှာပဲထိုင်းရဲကအခုလိုပြောတာတော့ဒီလစောပိုင်းတော့ကလူကုန်ကူးခံရတယ်လို့ယူဆရတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားရုပ်လောင်36လောင်းကိုထိုင်းတောင်ပိုင်းဆွန်ခရခရိုင်မှာရှာတွေ့ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကအမေရိကန်လွှတ်တော်အဆောက်အအုံနားမှာရပ်ထားတဲ့ကားလွတ်တစ်စီးတည်းကမတင်ငါပွဲပေါင်းအိုးတစ်ခုကိုဘုံဖျက်ဆီးရဲ့အထူးတပ်ဖွဲ့ကအောင်မြင်တဲ့ဖျက်ဆီးနိုင်ခဲ့ပါတယ်အဲ့ဒီကားကဒက်စီနက်နေထွက်နေလို့လွှတ်တော်လုံးလုံးရေးရဲတွေကသတိပြုမိပြီးတော့အဲ့ဒီပေါင်းအိုးကိုသွားပြီးတော့ဖျက်ဆီးခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းအဲ့ဒီကားကိုစစ်ဆေးကြည့်တဲ့အခါမှာဘာမှအနေရဖြစ်စရာမတွေ့ရဘူးလို့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီကားကဒီကနေ့ကြာရောက်တဲ့ Memorial Day ဂုဏ်ပြုဂီတဖျော်ဖြေပွဲပြုလုပ်မဲ့နေရာနာမှာတွေ့ရှိခဲ့ရတာဖြစ်ပါတယ်။စစ်မှုထမ်းစဉ်အတွင်းမှာကြာဆုံးသွားတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်အောင်စုမှာနှစ်စဉ်ကျင်းပတဲ့ Memorial Day အောက်မြောက်ပွဲနေ့အခမ်းအနားကိုဒီကနေ့တင်းနှလာနေမှာအမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်နာချုပ်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကဒေါခင်မြို့သက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်ရှင်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.